Welcome to the Voice of America in Burmese.
Minglan nanakchama khmyar tora si mya swin lan cham mi ja ba sei. UAE American tan ga ni 2018 khu ni July 18 ye buru ni mne phe tan hne si sin ne go American pi taw su myo lo Washington DC ga ni 9 meter 24 40 51 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆက်မိုးပြပါခင်ဗျာခုမနေ့ဖက်စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
ကျွန်တော်ကျော်အောင်လင်မမတ်အင်ဂျင်နာနဲ့အတူနိုင်ငံတကာထိပ်တန်းရောက်တဲ့တဲ့နေ့ကိုတင်ပြဖို့ရှိပါတယ်အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တာမရှိဘူးလို့ရုရှားသမ္မတရဲ့ညှင်းဆိုချက်ကိုထောက်ခံခဲ့တဲ့သမ္မတထရန့်ကသူမှားပြီးတော့ပြောဆိုခဲ့တာလို့ပြန်ပြင်ပြီးတော့ပြောနေပါတယ်ဥရောပသမဂ္ဂနဲ့ဂျပန်ကြားမှာကြီးမားတဲ့နိုင်ငံတကာထူးဆီးပွားရေးဇုံတစ်ခုဖန်တီးဖို့သဘောတူလိုက်ကြပါပြီ။နောက်တစ်ခါမြန်မာပြည်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ရဲ့အစီရင်ခံတင်ပြမှုကိုလွန်ကျော်ရေးကောင်စီမှတင်းလာနေမှာကျင်းပဖို့ရှိပါတယ်။ဒီကြောင်းပါဝင်နိုင်ငံတကာသတင်းတွေကိုကြားရမှာပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးသတင်းတွေတင်ပြပြီးနားဆင်ရမယ့်အထဲမှာဆိုရင်တော့
In our meetings, the special envoy discussed the plight of the Rohingya refugees and expressed her appreciation to the government and people of Bangladesh, helping those.
ဒါတော့ Rohingya ရေးကိစ္စဖြစ်ရှိနေပတ်သက်ပြီးတော့ Bangladesh ကိုသွားခဲ့တဲ့ကုလသမဂ္ဂအထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ခီးစဉ်အကြောင်းကုလသမဂ္ဂအထွေမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပြောဆိုသွားတာဖြစ်ပါတယ်။သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်မြန်မာနိုင်ငံအတွင်းမတရားမြေသိမ်းဆန်ရတဲ့ကိစ္စတွေပေါ်ဖြစ်ရှင်းပေးဖို့ ECW လူခွင့်ရေးဖွဲ့ကြီးကအစိုးရကိုပြည်ညာချက်ထုတ်တောင်းဆိုလိုက်တယ်ဆိုတဲ့အကြောင်းနောက်ပြီးတော့ writer သတင်းတောက်တွေကိုမနေ့ကထပ်မံစစ်ဆေးခဲ့တဲ့တရားခွင်ရဲ့အခြေအနေဖားကန်ကြောက်စင်းတွင်မြေပြိုတဲ့နေရာမှာကယ်ဆယ်ရေးရှာဖွေရေးတွေရပ်ဆိုင်းလိုက်ပြီးတဲ့နောက်ဒေသခံတွေကအဲ့ဒီနေရာကိုအပြီးပိုင်ပိတ်ပစ်ဖို့အတွက်တောင်းဆိုနေကြတဲ့အကြောင်းစာတဲ့သတင်းလော်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုဒါတွေမတိုင်ခင်တော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့မတ်အင်ဂျင်နဲ့တို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာတုန်းကရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ထောက်လှမ်းရေးတိုင်ဝမ်ကတင်ပြချက်တွေကိုသူလက်ခံပါတယ်လို့သမ္မတဒေါ်နယ်ထရန့်ကနေ့တုန်းကပြောပါတယ်။အရင်တနေ့တုန်းကဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပူရဲသတင်းစာရှင်းလင်းပွဲကျင်းပခဲ့တော့ရုရှားအမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်ခဲ့တာမရှိဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ကိုသမ္မတထရန့်ကထောက်ခံခဲ့တာပါ။
I said the word would instead of wouldn't, and the sentence should have been, and I thought it would be maybe a little
ဖြစ်မှာမဟုတ်ဘူးဆိုတဲ့စကားလုံးအစားဖြစ်လိမ့်မယ်ဆိုတဲ့စကားလုံးကိုကျွန်တော်ပြောခဲ့ပါတယ်။ဝါကျမှာဖြစ်တင်တာကကျွန်တော်ရေးချရေးတဲ့အထဲမှာဒါမှမဟုတ်ဗီဒီယိုထဲမှာကျွန်တော်ပြောခဲ့တာကရောထွေးသွားပုံရပါတယ်။ကျွန်တော်ပြောချင်တာကရုရှားမဟုတ်ဘူးလို့ပြောစရာအကြောင်းမရှိပါဘူးဆိုတဲ့အကြောင်းသမ္မတထရန့်ပြောခဲ့တာပါ။2016ခုနှစ်ရွေးကောက်ပွဲကာလမှာဝင်ရောက်နှောက်ယှက်မှုတွေမှာရုရှားဒီမကတခြားသူတွေလည်းပါဝင်နေတယ်လို့သမ္မတထရန့်ကဆိုပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားနှောက်ယှက်မှုမလုပ်ခဲ့ဘူးဆိုတာကိုသမ္မတထရန့်ကထောက်ခံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရီပပ်ဘလစ်ကန်နဲ့ဒီမိုကရက်ပါတီနေရာဆုံးကလွတ်တော်မှတ်တွေအပြင်းထန်ဝေဖန်မှုတွေရှိလာပြီးနောက်တည့်မှာပဲသမ္မတထရန့်ကသူပြောခဲ့တဲ့စကားကိုပြန်ပြင်ပြီးတော့ရှင်းပြလာတာပါ။အမေရိကန်ထောင်လိုင်းအဖွဲ့ကိုမယုံမဲနဲ့ရုရှားသမ္မတရဲ့ပြောဆိုချက်ကိုယုံကြည်တဲ့အတွက်အမေရိကန်လွှတ်တော်မှတ်တွေကသမ္မတထရန့်ကိုအပြင်းထန်ဝေဖန်ရှုံ့ချခဲ့ကြတာပါ။အမေရိကန်သမ္မတတူအနေနဲ့သိခါကြတဲ့လောက်ရတခုပဲလို့လည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့လည်းရုရှားရဲ့လောက်ရကဒီမိုကရက်ပါတီသမ္မတလောင်းအဖြစ်ဝင်ရောက်ခဲ့တဲ့ဟီလာရီကလင်တန်ကိုသူ့နိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုမထိခဲ့ဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။ရုရှားရဲ့ဝင်ရောက်နှောက်ယှက်တာကိုအဆုံးသတ်ရမယ်။မဖြစ်အောင်လုပ်ရမယ်လို့လည်းသမ္မတထရန့်ကဆုံးဖြတ်ထားတယ်လို့ဆိုပါတယ်။
NRA American Rifle အသင်းနဲ့အနီးကပ်ထက်ထဲဝင်ဝင်ရှိနေတဲ့ရုရှားနိုင်ငံသူတအုပ်ကို American နိုင်ငံရေးအဖွဲ့အစည်းတွေတဲစိတ်ဝင်ထိုးပေါက်ပြီးရုရှားစိုးရရဲ့လွှမ်းမိုးမှုရှိလာစေဖို့စီယုံသိမ့်သွင်းလုပ်ငန်းစီယုံသိမ့်သွင်းရေးလုပ်ငန်းစဉ်မှာလျှို့ဝှက်စွာပူးပေါင်းကြံစည်မှုနဲ့ American ဗဟိုထောင်လှမ်းရေးဘျူရို FBI ကတနင်္လာနေ့ကဆွဲချက်တင်လိုက်ပါတယ်တနက်ကင်ဆောင်ခွင့်အားပေးထောက်ခံသူဖြစ်မိမိကိုယ်ကိုမိမိကြီးညာထားတဲ့အသက်29နှစ်အရွယ်မာရီယာဘူတီနာကိုတနည်းအနေနဲ့ကဝါရှင်တန် DC မှာ FBI ကဖမ်းဆီးခဲ့တာပါမာရီယာဘူတီနာဟာသူ့ရဲ့ကိုယ်ပိုင် Twitter အကောင့်မှာလက်နက်ကင်ဆောင်ပိုင်ခွင့်လို့အမည်ပေးထားတဲ့အဖွဲ့ကို တီထောင်သူနဲ့အမှုဆောင်ဖွဲ့ဝင်ဖြစ်တယ်လို့သူကိုယ်သူဖော်ပြထားပါတယ်။တကယ်တမ်းမှာတော့သူဟာရုရှားအစိုးရအတွက်တရှိုးအလုပ်လုပ်ပေးနေသူဖြစ်တယ်လို့ FBI ကပြောပါတယ်။ရုရှားအစိုးရရဲ့တရှိုးအဖြစ်လျှို့ဝှက်စွာပူးပေါင်းကြံစီဆောင်ရွက်ခဲ့တဲ့ဆိုတဲ့စွဲချက်တွေနဲ့ဘူတီနာကိုတနင်္လာနေ့ကဗဟိုတရားရုံးထုတ်ခဲ့ရမှာ FBI ကအစိုးရရှေ့နေချုပ်ကိုကြိုတင်အသိပေးအကြောင်းကြားခဲ့ခြင်းမရှိပါဘူး။ FBI ရဲ့အထောက်အထားစာရွက်စာတမ်းတွေအရဘူတီနာဟာ2016ခုနှစ်ဩဂုတ်လကကျောင်းသားဗီဇာနဲ့ Washington DC မှာလာပြီးတော့မနေခင်ရုရှားတရှိုးဖြစ် American ပြည်ထောင်စုကိုအချိန်ပေါင်းများစွာလာရောက်ခဲ့သူဖြစ်တယ်လို့ဖော်ပြထားပါတယ်။ဘူတီနာရဲ့ရှေ့နေ Robert Driscoll ကတော့ FBI ရဲ့ဆွဆွဲချက်တွေကိုညှင်းပယ်ထားပါတယ်ရှင်။
အဖြစ်မှန်တွေကိုလက်မခံဘဲညှင်းဆန်နေမယ်ဆိုရင်တော့ကမ္ဘာတစ်ဝန်းမှာဒီမိုကရေစီချုပ်ငြိမ်းလိမ့်မယ်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကသတိပေးပြောဆိုလိုက်ပါတယ်။အသားရောင်ခွဲခြားမှုဆန့်ကျင်ရေးရဲ့တင်ကြတာပုဂ္ဂိုလ်ဖြစ်တဲ့နယ်ဆယ်မန်ဒဲလာရဲ့နှစ်တရာပြည့်အမတ်တရအခမ်းအနားတောင်အာဖရိကနိုင်ငံဂျိုဟန်နက်ဘတ်မြို့မှာမနေ့ကကျင်းပခဲ့ပြီးတော့အဲ့ဒီမှာသမ္မတဘရက်အိုဘားမားကအခုလိုပြောခဲ့တာပါ။မနေ့ကတောင်အာဖရိကကအခမ်းအနားဟာအိမ်ပြည်တော်မှာရှင်နှစ်သမ္မတတန်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းသမ္မတဟောင်းဘရက်အိုဘားမားရဲ့အထင်ရှားဆုံးလူမှုနဲ့တွေ့ဆုံဟောပြောမှုလည်းဖြစ်ပါတယ်။အဖြစ်မှန်တွေကိုညှင်းပယ်နေတဲ့ကိစ္စကဒီမိုကရေစီကိုဆန့်ကျင်ရန်ရောက်တဲ့ဒီလိုမဖြစ်ရအောင်လွတ်လပ်တဲ့သတင်းမီဒီယာတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းသမ္မတအိုဘားမားကဆိုပါတယ်။ကွမ်လွန်သူနယ်ဆယ်မန်ဒဲလာရဲ့မဆုတ်မနစ်ကြိုးပမ်းမှုနဲ့မျှော်လင့်ချက်ကိုဒီမိုကရေစီလူလားသူတွေကစံနမူနာယူကြဖို့လူငယ်တွေကိုအတင်းလိုက်နာယုံကြည်အောင်မလုပ်ကြဘဲဝေဖန်သုံးသပ်အကဲဖြတ်တတ်တဲ့ပညာရည်တွေကိုတင်ကြားပေးဖို့လဲသမ္မတဟောင်းဘရက်အိုဘားမားကတောင်အာဖရိကမှာပြောခဲ့တဲ့မနေ့ကမင်းကွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်
။ကမ္ဘာစီးပွားရေးသုံးပုံတစ်ပုံကိုလွှမ်းမိုးမယ်အကြီးမားဆုံးနိုင်ငံတကာအထူးစီးပွားရေးဇုံဖန်တီးဖို့လွတ်လပ်စွာကုံသွယ်ရေးသဘောတူစာချုပ်ကိုဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့နှစ်ဖက်ကြားလက်မှတ်ရေးထိုးခဲ့ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တူစ်ဥရောပကော်မရှင်ဥက္ကဋ္ဌရှောင်းကလော့ဒ်ဂျွန်ကာရို၃ဦးဟာအင်္ဂါနေ့ကဂျပန်နိုင်ငံတိုကျိုမြို့တော်မှာစာချုပ်လက်မှတ်ရေးထိုးခဲ့ကြတာပါဒီစာချုပ်တည်းအရဂျပန်နိုင်ငံကတင်ပို့မဲ့မော်တော်ကားကစပြီးလျှက်စစ်ပစ္စည်းအစုံတခါဥရောပနိုင်ငံတွေကဂျပန်ကိုတင်ပို့မဲ့ဒိန်ခဲဝိုင်းဝတ်သားအပါအဝင်စိုက်ပျိုးရေးထုတ်ကုန်တွေအပေါ်မှာအခွန်ကောက်ခံမှု69ရာခိုင်နှုန်းထိကိုဖြတ်သိမ်းမှာဖြစ်ပါတယ်။ဒါ့အပြင်ဥရောပကနေဂျပန်နိုင်ငံကိုတင်သွင်းနေတဲ့ဓာတ်ရုထုတ်ကုန်တွေအပေါ်မှာလည်းဒီသဘောတူညီချက်ကအကျိုးသက်ရောက်မှာဖြစ်တယ်လို့ဆိုပါတယ်။အဖွဲ့ဝင်28နိုင်ငံရှိနေတဲ့ဥရောပသမ္မတနဲ့ဂျပန်နိုင်ငံကြားတခါမှမရရှိခဲ့ဘူးတဲ့အကြီးမားဆုံးကုံသွယ်ရေးသဘောတူညီချက်လည်းဖြစ်ပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
ပြည်ဝအမေရိကန်တံမြန်မာဘက်ကဆက်ပြီးတော့တန်လှည့်နေပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရက်နာဘူဂနာရဲ့သုံးရက်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ပြီးဆုံးသွားပါပြီ။ဇူလိုင်လ14ရက်နေ့ကနေပြီးတော့16ရက်နေ့အထိဘင်္ဂလားဒေ့ရှ်နိုင်ငံကိုသူပထမဆုံးချိန်တရားဝင်ခီးစဉ်ဖြစ်သွားရောက်ခဲ့တာပါ။သူ့ရဲ့ခီးစဉ်တွင်မြန်မာနိုင်ငံကထွက်ပြေးလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့အထူးကိုယ်စားလှယ်မစ္စဘူဂနာကတွေ့ဆုံခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကသူတို့အနေနဲ့လုံခြုံစိတ်ချရတဲ့အခြေအနေတွေရှိမှာပဲနေရက်ကိုပြောင်းရင်လည်းနိုင်ငံသားအခွင့်အရေးတွေရမယ်ဆိုတဲ့အမကန်ချက်ရှိမှာပဲပြောင်းရင်လည်းလို့မစ်ဘူဂနာနဲ့တွေ့ဆုံခဲ့တဲ့တော့ကပြောဆုံးခဲ့တယ်လို့နေတော့ကထုတ်ပြန်တဲ့ကုလသမဂ္ဂရဲ့ညင်ညာချက်ထဲမှာဖော်ပြထားပါတယ်မစ်ဘူဂနာဟာပြီးခဲ့တဲ့လတုန်းကမြန်မာနိုင်ငံကိုရောက်လာခဲ့ပြီးတော့ရိုဟင်ဂျာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်တွေနဲ့လည်းဆွေးနွေးခဲ့ပါသေးတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာစုကတော့အသိမမပြုပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုရေးယူဖို့ကိစ္စကလည်းအရေးကြီးတဲ့အကြောင်းထူးကိုယ်စားလှယ်မစ်ဘူဂနာကသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်မှပြောဆိုခဲ့ပါတယ်။သူ့ခီးစဉ်နဲ့ပတ်သက်တဲ့ပထမဆုံးအစီရင်ခံတင်ပြချက်ကိုလာမယ့်တင်းနာနေ့ကြလို့ရှိရင်ကုလသမဂ္ဂလုံခြုံရေးကောင်စီမှတကားပိတ်တင်ပြဖို့ရှိပါတယ်။မစ်ဘူဂနာကိုမြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ဖြစ်ပြီးခဲ့တဲ့ AP လကခန့်ခဲ့တာပါ။
အိန္ဒိယနိုင်ငံမှာဥပဒေမဲ့လူအုပ်နဲ့ရိုက်နှက်တပ်ဖြတ်တဲ့ရာဇဝတ်မှုကိုထိထိရောက်ရောက်အရေးယူအပြစ်ပေးဖို့ ဥပဒေအသစ်ပြဋ္ဌာန်းနိုင်ရေးအစိုးရအနေနဲ့စဉ်းစားဖို့နိုင်ငံတော်တရားရုံးချုပ်ကတောင်းဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံမှာအမြင့်တွယ်နေတဲ့ကုကုကူအုပ်စုဖွဲ့ပြီးတော့ရိုက်နှက်တပ်ဖြတ်မှုတွေဟာများပြားလာနေတာဖြစ်ပါတယ်။ဟိန္ဒူဘာသာရေးအရာနွားတွေကိုအကာအကွယ်ပေးတဲ့အုပ်စုဆိုတဲ့အုပ်စုတစ်ဖွဲ့ကနေဟိန္ဒူဇနိတ်သူတွေနဲ့မွတ်စလင်တွေကိုနွားတွေကိုတပ်ပြီးစားလို့ဆိုပြီးရိုက်နှက်တပ်ဖြတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေမကြသေးမီကလူအများသုံးတဲ့ WhatsApp ဆိုတဲ့ social media တစ်ခုမှာကလေးတွေကိုလိုက်လံခိုးယူနေတယ်ဆိုတဲ့အတုအယောင်ဗီဒီယိုနဲ့သတင်းအမှားတွေဖြန့်ချိမှုကြောင့်လူတွေအုပ်လိုက်ချီပြီးလူစိမ်းတွေကိုဝိုင်းဝန်းရိုက်နှက်တပ်ဖြတ်မှုတွေစတာတွေဟာအိန္ဒိယနိုင်ငံမှာဖြစ်ပေါ်ခဲ့ပါတယ်ရှင
်။ EU ဥရောပသမဂ္ဂကနေပြီးတော့ဗြိတိန်ကနေခွဲထွက်တဲ့မသိလူမှုစာနာခိုင်ဝဲကောက်ယူဖို့2016ခုနှစ်တုန်းကမဲဆွယ်စည်းရုံးမှုတွေလုပ်ခဲ့တော့ကမဲဆွယ်ရေးအသုံးစရိတ်တက်မှတ်ချက်တွေပို့ပြီးတော့တုံးဆွဲခဲ့တာကြောင့်ခွဲထွက်စည်းရုံးရေးလှုံ့ဆော်မှုအဖွဲ့ကိုဒဏ်ကျေးပေးဖို့ဗြိတိန်ရွေးကောက်ပွဲကော်မရှင်ကတက်မှတ်လိုက်ပြီးတော့အဲ့ဒီအမှုကိုရဲတပ်ဖွဲ့ကိုကင်တွယ်ဖို့လည်းလွှဲပြောင်းအပ်လိုက်ပါတယ်ဒီ Vote Leave ဆိုတဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဟာ EU ကနေပြီးတော့ဗြိတိန်ခွဲထွက်ရေးကိုထောက်ခံတဲ့ Believe ဆိုတဲ့အဖွဲ့နဲ့ပေါင်းပြီးတော့တက်မှတ်ထားတဲ့ 6.3 မီလီယံဒေါ်လာထက်ကိုဒေါ်လာ6,000,000ပို့သုံးဆွဲခဲ့တယ်လို့ရုပ်ကော်ပိုကော်မရှင်ကမနေ့ကပြောခဲ့ပါတယ်ဒီနှစ်ဖွဲ့ဟာရွေချက်တူပူပေါင်းလှုပ်ဆောင်ခဲ့ကြတယ်ဆိုတော့ခိုင်မာတဲ့တက်သေးထောက်ထားတွေရှိနေပြီးတော့ဒေါ်လာ8,000,000တန်ကြေးပေးရမယ်လို့ Vote Leave အဖွဲ့ကိုရုပ်ကော်ပိုကော်မရှင်ကသတ်မှတ်ခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုကြောအောင်လွင်နဲ့မတ်အင်ဂျင်နဲ့လို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်ခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာဇူလိုင်လ14ရက်နေ့ကနေ16ရက်နေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ပြီးတော့ကော့ဆက်စ်ဘဇားမှာရှိတဲ့ဒုက္ခသည်စခန်းကိုတွားရောက်ခဲ့ပါတယ်။လက်ရှိရိုဟင်ဂျာဒုက္ခသည်အရေးကိစ္စအဖြေရှာရေးဟာပြည်ထနာရဲ့အကြောင်းရင်းတွေကိုနိုင်ငံရေးအရာအဖြေရှာဖို့လည်းလိုအပ်တယ်လို့သူကပြောဆိုခဲ့ပါတယ်။အကြောင်းစုံကိုဒေါ်လှလတ်တန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှနာဘူဂနာဟာသူရဲ့ပထမဦးဆုံးခီးစဉ်ဖြစ်မြန်မာနိုင်ငံကိုဇွန်လ10ရက်နေ့ကတွားရောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်ကိုတော့အခုဇူလိုင်လ14ရက်နေ့ကနေ16ရက်နေ့အထိတွားရောက်တာဖြစ်ပါတယ်။သူဟာဓကာမြို့တော်ကိုရောက်ရှိစဉ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့ဘင်္ဂလားဒေ့ရှ်အစိုးရခေါင်းဆောင်တွေအပြင်တန်တမာရေးအစိုင်းဝိုင်းနဲ့ကုလသမဂ္ဂဌာနေအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။ခုလိုတွေ့ဆုံရမှာရိုဟင်ဂျာပြည်နာအဖြေရှာနိုင်ရေးဟာအခြေခံအကြောင်းရင်းတွေကိုနိုင်ငံရေးရအပြေရှာဖို့လိုအပ်တယ်လို့ပြောခဲ့တဲ့အကြောင်းကုလသမဂ္ဂတွဲဖက်ပြောခွင့်ရ Foreign Hawk ကအင်္ဂါနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
် In her meetings the special envoy discussed the plight of the Rohingya refugees and expressed her appreciation to the government and people of Bangladesh
helping those တွဲဆောင်မှုတွေမှာထူးကိုယ်စားလှယ်က Rohingya ဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲပြဿနာတွေကိုဆွနေခဲ့ပါတယ်အကြမ်းဖက်မှုဘေးကနေပြီးတော့ထွက်ပြေးခိုလုံလာခဲ့ကြတဲ့ဒုက္ခသည်တွေကိုအကူအညီပေးခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေကိုသူကကျေးဇူးတင်စကားပြောခဲ့ပါတယ်လက်ရှိပြပွားနေတဲ့ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းနိုင်ရေးအတွက်နိုင်ငံရေးအရအဖြေရှာဖို့လိုအပ်တယ်လို့လည်းသူကပြောခဲ့ပါဗ
ျ။ Miss Bugana ဟာရဝင်းဂျာဒုက္ခသည်များရှိရာ Cox's Bazar ရှိ Kutapalong စခန်းကိုရောက်ရှိစဉ်အဲ့ဒီမှာပြီးခဲ့တဲ့နှစ်ဩဂုတ်လကအကြမ်းဖက်ခံရမှုကြောင့်ထွက်ပြေးခဲ့ကြတဲ့ရဝင်းဂျာဒုက္ခသည်တွေရဲ့ပြောပြချက်တွေကိုနားထောင်ရင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့ဒုက္ခသည်တွေကသူတို့ဌာနေပြန်နှံ့ရေးအတွက်လုံးကျုံစိတ်ချရမှုနဲ့နိုင်ငံသားခံယူခွင့်ပြုဖို့ကိုပြောခဲ့ကြတယ်လို့ဆိုပါတယ်မစ္စဘူဂနာကလည်းသူခီးစဉ်တွင်ဆွေးနွေးမှုတိုင်းမှာရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြသူတွေကိုအရေးယူနိုင်ဖို့အရေးကြီးတဲ့အကြောင်းလဲထုတ်ဖော်ပြောကြားခဲ့တယ်လို့ဆိုပါတယ်လက်ရှိမှာတော့ရိုဟင်ဂျာဒုက္ခသည်9သိန်းဌာနေပြန်ရေးအတွက်အခြေအနေဟာစိတ်မချရသေးဘူးလို့ကုလသမဂ္ဂပြောခွင့်ရ Foreign Hawk ကပြောပါတယ်
The conditions are still not there for the return of the Rohingya.
Rohingya ရေးထာနေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေမတွေ့ရသေးပါဘူး။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာစိုးရအကြားမှာ MOU နားလည်မှုစာချုပ်လွှာထိုးထားခဲ့တာလို့ရှေ့ကိုတိုးတက်လာတဲ့ခြေလှမ်းတချို့ကိုမြင်ရပါတယ်။ဒါပေမဲ့ Rohingya ဒုက္ခသည်တွေပြန်နိုင်ရေးအတွက်စိတ်ချရတဲ့အခြေအနေတွေတွေ့ရဖို့ဒီထက်ပိုပြီးတော့တိုးတက်မှုရှိဖို့လိုပါတယ်။ဒါကိုကုလသမဂ္ဂဘက်ကဆက်ပြီးအားပေးပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်။
ရူဝင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးတွေအထူးကိုယ်စားလှယ်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရကြား2019နိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်နှွားပြင်ဇွန်လ6ရက်နေ့ကမြန်မာအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုလိုဖြစ်ကြတဲ့ UNHCR နဲ့ UNDP တို့ကြားလက်မှတ်ရေးထိုးခဲ့တဲ့ MOU နားလည်မှုစာချုပ်နှွားတို့ဟာ ရိုဟင်ဂျာပြည်နာအဖြစ်ရှာနိုင်ရေးမှာတိုးတက်မှုတွေဖြစ်ရှုပြင်ပေးမယ်လို့လေရိုဟင်ဂျာတွေနေရဘီကင်းလုံချုံစွာပြန်နိုင်ရေးတွေဆောင်ရွက်ပေးဖို့လိုအပ်နေသေးတဲ့အကြောင်းမစ်ဘူဂနာကမြန်မာနိုင်ငံခီးစဉ်တွင်ပြအပပြောဆိုခဲ့တယ်လို့လေကုလသမဂ္ဂလက်ထောက်ပြောခွင့်ရကဆိုပါတယ
် As for Myanmar there's a number of steps that need to happen including reconciliation and the creation of safe conditions on the ground in Rakhine state
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခြေလှမ်းတွေယူဖို့လိုပါတယ်ထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ဒေသခံလူဖွဲ့စည်းချပြန်လည်တည်မြဲရေးနဲ့ရခိုင်ပြည်နယ်မှာလုံခြုံစိတ်ချရတဲ့အခြေအနေတွေဖန်တီးပေးဖို့လည်းလိုပါတယ်ဒါကိုမြန်မာစိုးရကိုကုလသမဂ္ဂဘက်ကဆက်ပြီးတော့ဖိအားပေးနေသလိုအထူးကိုယ်စားလှယ်ခရစ်စတီနာဘူဂနာကလည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံလုံးကိုတွားရောက်ခဲ့စဉ်ကကြိုးပမ်းဆောင်ရွက်မှုတွေရှိခဲ့ပါတယ်
။ရိုဟင်ဂျာတွေသူတို့သဘောလျောက်ဌာနေပြန်နိုင်ရေးနဲ့ပတ်သက်လို့လုံခြုံစိတ်ချရပြီးတိတ်ခါရှိတဲ့အခြေအနေဖန်တီးပေးနိုင်ဖို့အများဆုံးဆောင်ရွက်ပေးဖို့လည်းသူကတိုက်တွန်းခဲ့ပြီးရခိုင်ပြည်နယ်မှာလွတ်လပ်စွာသွားရောက်ခွင့်နဲ့နိုင်ငံသားခံယူခွင့်ပြဿနာအဖြေရှာရေးအပါအဝင်ကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ကော်မရှင်ရဲ့အကြံပေးချက်တွေကိုလည်းအကောင့်ထည့်ဖော်ဖို့မစ်ဘူဂနာကသူ့မြန်မာနိုင်ငံခီးစဉ်တွင်တိုက်တွန်းခဲ့တယ်လို့ဆိုပါတယ်။မစ်ဘူဂနာဟာမြန်မာနိုင်ငံခီးစဉ်တွင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြင်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တွင်းနဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မောင်းတော်ကိုလည်းသွားရောက်လည်လာခွင့်ရရှိခဲ့တာဖြစ်ပါတယ်။သူဟာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်တို့နဲ့ပတ်သက်လို့နောက်သတင်းပါတင်လာနေ့ဇွန်လ23ရက်နေ့မှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်အစီရင်ခံဖို့လည်းရှိပါလိမ့်ရှင်
။ဒါကတော့ဒီရိုဟင်ဂျာအရေးပြဿနာနဲ့အကြောင်းကိုဒေါ်လတ်လတ်တန်းတင်ပြတော့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကတော့အတိမတ်ပြုခြင်းမရှိပါဘူးခင်ဗျာ။အခုဆက်လက်ပြီးတော့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြမယ်ဆိုရင်မြန်မာနိုင်ငံနဲ့တဝမ်းမတရားမြေသိမ်းဆိုင်ရာမှုတွေအစိုးရကအ мян ဖြစ်ရှင်းပေးတယ်လို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ HRW ကနေပြီးတော့ဇူလိုင်လ19ရက်နေ့မှာကြေညာချက်ထုတ်ပြီးတော့တောင်းဆိုတိုက်တွန်းလိုက်ပါတယ်ဒီကြေညာချက်နဲ့အစီအခံစာနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကအသေးစိတ်ကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါနယူးယောက်ခြေဆိုင်ဒီလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကလက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာဆွေးနွေးသည့်လက်ထက်မှာလည်းအရင်ဖြစ်လာခဲ့တဲ့ဒီမြေသိမ်းခံရမှုတွေအကျိုးဆက်ကိုလယ်သမားတွေစက်ခံစားနေရဆဲဖြစ်တယ်လို့ဒီအစီအခံစာမှာထောက်ပြလိုက်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းကစပြီးမြန်မာဆွေးနွေးအနေနဲ့မြေအားဧကအမြောက်များကိုတင်ယူခဲ့ရမှာလျှော်ကြီးလုံးဝမပေးတာဒါမှမဟုတ်အလုံးအလောက်ပြန်မပေးတာတွေရှိခဲ့တယ်။ဒါကြောင့်မို့ဒီလေသမားတွေဘဝရှင်တန်ရေးအခက်အခဲအကြီးအကျယ်ကြုံခဲ့ရတယ်လို့ဒီစင်ခန်စာကဆက်ထောက်ပြထားပါတယ်။အခုလိုမြေအားသင်ခံရတဲ့လေသမားတူဖြစ်တဲ့ဥမော်ဝင်းကိုဒီလူခွင့်ရဖွဲ့ကမေးမြန်းခဲ့ရမှာကြိုတင်အကြောင်းမကြားပဲမြေအားသင်ခံခဲ့ရပုံကိုအခုလိုပြောပြပါတယ်
။ကားလမ်းပေါ်တက်လာတော့လေခွင့်ပင်လှမ်းကြည့်တဲ့အခါကျတော့ထုံးစကြီးနဲ့လူဦးကြီးကိုကျွန်တော်တွေ့ရတယ်။ပတ်တော့ပြီးတော့ကျွန်တော်ခါတော့ပြီးတော့မေးတဲ့အခါကျတော့စပန်းကတူပါမယ်တူရမယ်ဆိုဝိုင်းပတ်နေတာတွေ့တ
ော့ဒါအပြင်နေရာသိမ်းခံရတဲ့လယ်သမားတွေအနေနဲ့သူတို့နေရာတွေပေါ်မှာဘိုးစင်ပေါင်းဆက်လုတ်ကင်ခဲ့ပေမဲ့အတင်းအဓမ္မလက်မှတ်ထိုးပြီးအသိမ်းခံခဲ့ရတယ်လက်မှတ်မထိုးရင်ဖမ်းဆီးခံခဲ့ရတယ်လို့ဒီအစင်ခံစားထဲမှာထောက်ပြထားပါတယ်အခုလို့ကြုံခဲ့ရဘူးတဲ့လယ်သမားကြီးဦးသိန်းထွန်းကလည
်းကျွန်တော်တို့ကတော့အဖြစ်လက်ထက်တရားလောက်စားလာတာဗျာနေ30ဝန်းကျင်ရှိသွားပြီကျွန်တော်တို့လောက်စားလာလေเออကျွန်တော်တို့ခြေကိုသူတို့မြေပါဆိုပြီးလက်မှတ်ထိုးခိုင်းတယ်။နောက်ဆုံးတော့ထောင်ကျသွားရတယ်
။တစ်ချိန်တည်းမှာအခုလိုသိမ်းခံရတဲ့မြေယာတွေကိုပြန်လျှောက်ထားနိုင်ကြောင်းပြီးခဲ့တဲ့ဦးသိန်းစိန်ဆိုရလက်ထက်မှာမြေယာဆိုင်ရာစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ပြီးဖြည့်ရှင်းပေးဖို့ကြိုးစားခဲ့ပေမဲ့တချို့ပဲအဆင်ပြေခဲ့ပြီးအများအပြားကတော့နှစ်တွေနဲ့ချီစောင့်လာခဲ့ရဘာမှပြန်မကြရသေးဘူးလို့အစိုးရကစားကထောက်ပြထားပါတယ်။အခုလိုမြေယာပြန်ရဖို့လျှောက်ထားခဲ့တဲ့လယ်သူမမတ်မှုဦးကလည်းဘာမှပြန်မကြရပုံကို
အချိန်ကြီးဘာမှတော့များတယ်မောင်လေးဒီမှာလင်းသူတို့စီမှာရုံးလေးကိုပို့ထားတယ်အမားတို့စီမှာပြည်စာတွေရှိ
တယ်။ဒါအပြင်အခုလိုမြေယာသင်းခံရတာတိုင်တန်းချက်တွေပေါ်ဘာမှပြန်မကြလို့တောက်ဆူဆန္ဒပြတဲ့လယ်သမားတွေကုညီတဲ့တက်ကြွလှရှားသူတွေကိုလည်းဖမ်းဆီးနေကြတာမို့သူတို့ကိုအများဆုံးပြန်လွှတ်ပေးဖို့ဒီလူခွင့်ရဖွဲ့ကတောင်းဆိုထားပါတယ်။အခုလိုမြေယာသင်းခံခဲ့ရပြီးတချို့မိသားစုတွေဆိုရင်လုတ်ဆရာကန်းစရာမရှိပဲထမင်းငတ်ခဲရှော့စားခဲရတာတွေရှိခဲ့တယ်လို့လည်းတချို့ကပြောထားတာကိုဒီအစင်ခန်းစာထဲမှာဖော်ပြထားပါတယ်။ဒီထက်ကတူဖြစ်တဲ့လယ်သမားကြီးဦးမောင်ဝင်းကပဲပြန်လုတ်စားနိုင်ဖို့မြေပဲပြန်လုတ်ကျင်တာပါလို့အခုလို့ဆိုပါတယ်
။ဒီလေကိုအာကုပ်ပြီးလုတ်စားတော့လင်းမရှိတော့ကျွန်တော်မှလက်ကိုရချိုးလို့ပြောဖြစ်တယ်။ဥရီလွတ်လိုက်ကြအောင်ကောင်းဥရီသမီးကလည်းကျွန်တော်ဆုံးမချပါလို့ကျွန်တော်ပြောတာလေ။နောက်အတိုင်းတဲ့နေရာမှာရောလေရမျိုးလေပဲပြန်လုတ်ကျင်။ဒါမှလည်းကျွန်တော်တို့ရဲ့သမင်းတကင်ကျေးဇူးရှင်ကဒီလေမင်းရှိလေမင်းရှိကိုကျွန်တော်လှုပ်ရှားလို့ရတယ
်ဒါအပြင်ဒ ဒီလူခွင့်ရဖွဲ့ကအစိုးရခန်းစားပြုစုသူ Richard Weir ကလည်း
The Burmese government should investigate impartially and independently
မြန်မာအစိုးရအနေနဲ့ဒီမြေယာသိမ်းခံရတာနဲ့ပတ်သက်တဲ့တိုင်ကြားချက်တွေအားလုံးပေါ်မှာဖက်မလိုက်ဘဲလွတ်လပ်အမိခိုကင်းကင်းနဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးသင့်ပါလေပြီးရင်ဒီအမြေသိမ်းခံရတဲ့လယ်သမားတွေအတွက်သူတို့မြေတွေကိုပြန်ပေးတာဒါမှမဟုတ်လောလောလာလာရော်ကြီးပြန်ပေးတာမျိုးတွေလုပ်ပေးသင့်ပါလေ
တကယ်တော့အခုလိုမြေသိမ်းခံရပြီးထမင်းငတ်ချလျှော့စားကြရတာအပြင်ကျမ်းမာရေးကုန်ကျစရိတ်တွေခလိရဲ့ပညာရေးစရိတ်တွေပါမပေးနိုင်ခဲ့တာမို့လက်ရှိအစိုးရရဲ့နှစ်ကွေးလုံးနဲ့မြေယာဆိုင်ရာဖြည့်ရှင်းမှုပေါ်အားမလို့အားမရဖြစ်နေကြတယ်လို့ဒီအစီရင်ခံစာထဲမှာထောက်ပြထားပါတယ်ခင်ဗျာ
ကိုဝင်းမင်းပြောပြသွားတာဖြစ်ပါတယ်တော်ရရှိမှာခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့တရားစွဲဆိုခံရတဲ့ရိုက်တာတရင်တော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမနေ့တုန်းကရန်ကုန်တရားရုံးမှာဒုတိယနေ့အဖြစ်ထွက်ဆိုချက်တွေပြီးခဲ့ကြပါတယ်မနေ့ကရုံးထုတ်ခဲ့တဲ့အခြေအနေတွေကိုကိုကျောင်းလင်းကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင
်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကအင်းတင်ရွာမှာမွတ်စလင်၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းလိုက်နေတော့ဖမ်းဆီးခံခဲ့ရတဲ့ Writers သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာနိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ဆွဲချက်တင်ခံထားရတာကြောင့်တကယ်လို့သူတို့မှာပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မှဆိုရင်သူတို့တွေထောင်ဒဏ်၁၄နှစ်အထိကြာခံရဖို့ရှိနေပါလေ။မနေ့ကဒုတိယမြောက်နေ့အဖြစ်တရားရုံးမှာကြားနာစစ်ဆေးမှုတွေလုပ်ခဲ့တော့ကတရားရုံးရဲ့မေးမြန်းချက်တချို့ကိုတဲ့နောက်ကိုကျော်စိုးကတရားရုံးကအထွက်မှာရှင်းပြပါတယ်။ကျွန
်တော်တို့ကဒီရိုက်တာမှာဒီနိုင်ငံဒီနိုင်ငံခြားသတင်းတောက်တွေလို့ပုံစံမျိုးဆိုတာတခြားနိုင်ငံတွေကအချို့စပေါ့ကိုပဲကျွန်တော်တို့လုပ်လို့လို့ပုံစံမျိုးဥတည်တဲ့မိခဲ့လို့မေးရမေးရအောင်ပြရပါကျွန်တော်တို့လည်းကျွန်တော်တို့အနေနဲ့ကတော့သတင်းသမားကဒီသတင်းလုံးတွေတွေပဲလုတ်ခင်းနေဆိုတာကိုကျွန်တော်တို့ကအဓိကဆက်ဆွတ်သွားပါတယ်
။သတင်းသမားကိုဝါလုံးကတော့သူတို့မတရားခံခဲ့ရတဲ့အဖြစ်အပျက်တွေကိုတရားရုံးမှာပြောခွင့်ရခဲ့တယ်လို့ဆိုပါတယ်။
ကျွန်တော်တို့မတရားခံခဲ့ရတာကိုရှင်ထဲမှာကျွန်တော်ခုနှစ်လရှစ်လတိကျွန်တော်မျိုးသိခဲ့ရပါတယ်။ဒီကိစ္စတွေကိုပြောပြပေးမယ်လို့ဘယ်သူမှကျွန်တော်တို့ဒီအနာမိုင်ဖွဲ့စည်းကရေးယူဆောင်ရတာမျိုးနားထောင်တာမျိုးမလုပ်ခဲ့တဲ့အခါကျတော့အခုလိုတရားရုံးတော်မှာကျွန်တော်အမှန်တိုင်းပြောခွင့်ရတာကိုကျွန်တော်အနေနဲ့အရန်ကိုဂျင်းနဲ့အားရပါတယ်ကျွန်တော်တို့မတရားခံခဲ့တဲ့ကိစ္စတွေကျွန်တော်တို့ဒီနေ့ပြောခွင့်ရပါတယ
်သူတို့ကိုဖမ်းဆီးခဲ့တော့ငါအနေရောင်ခေါင်းစုတွေသူတို့ကိုစွတ်ပြီးစစ်ကြောရေးစခန်းတစ်ခုကိုခေါ်ဆောင်သွားခဲ့ကြအောင်အဲ့ဒီမှာအချိန်နှစ်ပတ်လောက်ထိန်းသိမ်းခံခဲ့ရကြအောင်သူတို့ကိုဖမ်းဆီးစစ်ဆေးတဲ့ကာလတစ်လျှောက်လုံးမှာရှုပ်ဝက်ဆာရွက်ဆာရမ်းတွေသူတို့နဲ့အတူရှာဖွေတွေ့ရှိတယ်ဆိုတဲ့ကိစ္စကိုစစ်ဆေးမင်းမြတ်တဲ့သူတွေကမမေ့ခဲ့တဲ့အကြောင်းဒါပေမဲ့လည်းရခိုင်ပြည်နယ်မောင်တော်ဒေသနဲ့ဆိုင်တဲ့သတင်းလောက်တာတွေကိုတော့မေးမြန်းခဲ့တဲ့အကြောင်းနှစ်နာရီကြာတခါသူတို့ကိုစစ်ဆေးမင်းမြတ်နေတာကြောင့်သူတို့တွေ၃ရက်အိတ်ခွင့်မရခဲ့ဘူးလို့ကိုအလုံးကပြောပါတယ်အခုဆိုသူတို့နှစ်ဦးဖမ်းဆီးခံခဲ့ရတာ9လကျော်ရှိနေပြီမယ်လေမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကသူတို့ရဲ့အမှုကိုမျက်မျက်တရတဲ့မှန်မှန်ကန်ကန်ဆုံးဖြတ်ပြီးတော့ဆောင်ရွက်ပေးလိမ့်မယ်လို့ကိုကလုံးကတော့မျောလင့်နေပါလေ
အခုအခြေအနေထိအောင်လည်းပဲကျွန်တော်တို့မှမျောလင့်ချက်တွေအများကြီးဆက်ပြီးတော့ရှိနေပါတယ်ကျွန်တော်တို့နိုင်ငံရဲ့တရားဥပဒေစိုးမိုးရေးကျွန်တော်တို့နိုင်ငံရဲ့တရားစီရင်ရေးစနစ်ကအများတဆုံးကျွန်တော်တို့အပေါ်မှာအလုံးချုံဆုံးဖြစ်အောင်ဒါဆောင်ရွက်ပေးမယ်လို့ကျွန်တော်ခုချိန်ထိအောင်ကျွန်တော်အပြည့်အဝယုံကြည်နေပါတယ
်မနေ့ကတရားရုံးမှာအစိုးရရှေ့နေဦးကျော်မင်းအောင်ရဲ့မေးမြန်းချက်တွေကကိုကလုံးတို့သတင်းသမားနှုတ်ဦးရဲ့လှုပ်ဆောင်ချက်တွေကြောင့် Reuters သတင်းဌာနကဘလို့အကျိုးမြတ်တွေရခဲ့တယ်လဲသူတို့တွေဘလို့ငွေကြေးမြုပ်နဲ့လှုပ်ခရရတယ်လဲကိုဝါလုံးရေးတဲ့သတင်းဆောင်မတွေကိုအမေရိကန်ပြည်တော်စုမှရှိတဲ့ Reuters သတင်းဌာနချုပ်ကပို့ခဲ့သလားစတဲ့မေးခွန်းတွေကိုမေးခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေနဲ့ပတ်သက်တဲ့နိုင်ငံတော်လေးဝက်ချက်စာရွက်စာတမ်းတွေသူတို့နဲ့အတူလက်ဝဲတွေ့ရှိခဲ့တယ်ဆိုတာကိုသိသလားလို့လဲအစိုးရရှိနေဦးကျော်မင်းအောင်ကမေးပါတယ်။ကိုဝါလုံးပြန်ဖြေခဲ့တာကတော့သူတို့ဖမ်းမခံရခင်မိနစ်ပိုင်းတွင်သူတို့လက်ထက်ကိုပေးခဲ့တဲ့စာရွက်စာတမ်းတွေဟာနိုင်ငံတော်လေးဝက်ချက်တွေဟုတ်မဟုတ်သူတို့မသိဘူးလို့ပြန်ဖြေခဲ့ပါတယ်။ကိုဝါလုံးတို့ရဲ့အမှုစစ်ဆေးတာကိုဇူလိုင်လ22ရက်နေ့အထိစိုင်းငံ့ထားမှာဖြစ်ပြီး23ရက်နေ့ကျရင်တော့ကြားနာစစ်ဆေးမှုတွေကိုဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့တရားသူကြီးဥယဲလွင်ကပြောပါတယ်
။ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်။ကချင်ပြည်နယ်ဖားကန်ဒေသမှာကြောက်စင်းတူဖို့ရေလုံငန်းကမြေပြိုကျရာမှာလူများပြပိတည်ဆုံးခဲ့ပြီးတဲ့နောက်အခုခါရှာဖွေရေးတွေကိုရက်လိုက်တယ်လို့အခင်းဖြစ်တဲ့နေရာကိုလည်းယာယီပိတ်ထားလိုက်ပါတယ်။ဒါပေမဲ့ဒေသခံတက်ကြွလှုပ်ရှားသူတွေကတော့အနေရရှိတဲ့လောက်ွက်တွေကိုအပြီးတိုင်ပိတ်ပစ်ဖို့အတွက်တိုက်တွန်းလိုက်ကြပါတယ်အကြောင်းစုံကိုမတ်စုမောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့စနေနေ့မွန်းလွဲပိုင်းကကချင်ပြည်နယ်မုံညင်းခရိုင်ဖားကံမြို့နယ်လုံခင်အုပ်စုစံခါကျေးရွာအနီးကမဟာအစပထမကြောက်စိတ်တူဖော်ရေးကုမ္ပဏီရဲ့ကြောက်စိတ်လုတ်ကွက်ကပယံပြိုကျခဲ့လို့ရေပစေးကြောက်ချာဖွေနေတဲ့သူတွေအမျိုးသမီးတွေပါဝင်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့လူပေါင်း80ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အတွက်စစ်ရုံတွေကိုအရေးပေါ်ပို့ဆောင်ပြီးတော့စေကူတာမှုပေးခဲ့ရပါတယ်မြေစာပုံအောက်မှာလူတော်တော်များများပျောက်ဆုံးသွားဖွယ်ရှိပေမဲ့လို့ရာသီဥတုနဲ့မြေစာပုံလုပ်ငန်းခွင်အနေထားအရာ ရှာဖွေကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုရပ်တန့်ထားလိုက်တယ်လို့ဖားကတ်ဒေသခံလည်းဖြစ်နေမြေကသတင်းသမားတဦးလည်းဖြစ်တဲ့ကိုစောမိုးထက်ကညီစာပုံပြကြတဲ့နောက်ဆုံးအခြေအနေခုလိုပြောပြပါဗျာ။အဲ
့ဒီနေ့မှာပဲရှာဖွေမှုရပ်ဆိုင်ဆိုနောက်ပြီးလည်းရှာမရတော့တဲ့အခါကျဒီနေ့ချင်းဒီရှာဖွေမှုတွေရပ်ဆိုင်ပြီးပြေပေါ့။နောက်လည်းရှာမှာမဟုတ်တော့ဘူး။ရှာလို့လည်းမရဘူး။ဘာလို့လဲဆိုတော့ပြိုပြီးသားညီစာကမ်းပါကနောက်ကပြန်တဲ့ညီစာလည်းဘိုးရွာတဲ့အခါကျတော့တဖို့ဖို့ပြိုနေရပေါ့နော်။တဖို့ဖို့ပြိုနေတဲ့အခါကျတော့အဲ့ဒီအောက်ပြိုကျသွားတဲ့နေရာကိုစင်မင်းတွေသွားပြီးတော့ဘဟုတွေနဲ့စက်တွေနဲ့ဟိုဟာတူးစွာရှာဖို့လည်းမရဘူး။အောက်ကဘလို့ဆိုရည်ရည်ရှိတဲ့ကဲကိုကမ်းပါပြိုကျတဲ့အခါကျတော့နွန်နေလို့တော့ဖြစ်နေရလေ။မိုးကလည်းဇက်တိုက်ရွာတော့ရှာဖို့လို့မလွယ်ဘူးကွာ။ပြေဆုံးသူအလောင်းရတဲ့ဟာပေါ့နော်အလောင်းရတဲ့ဟာက16လောင်းဖြစ်ဖြစ်ချင်းနေရ15လောင်း16ရက်နေ့မှာ3လောင်းအဲမြေကြီးနာဆင်းဟိုသွားရင်လည်းလမ်းမှာပြေးတာ2လောင်းအဲလူပြောက်တိုင်လာက6ရက်အလုံးပေါင်း24ရက်ကိုကျွန်တော်စီရင်သူ့သူ့ကိုရသလောက်ဆိုမြေကြီးနာဆင်းဟိုပို့လိုက်တာ19ရက်2ရက်ဆုံးသွားတယ်ပေါ့နော်နောက်ဒီဟာလုံးကင်းဆင်းဟိုမှာ73ရက်ဘာကံစီမှာ73ရောက်ဘာကံစီမှာအတွင်းလူနာဖြစ်တာ9ရောက်မြို့တန်ဆောင်ကြီးရဟိုရက်ကမေးရတော့အသက်အန္တရာယ်ဆိုးရရတဲ့လူနာတော့မတွေ့ရပါဘူးတဲ့လောလောဆယ်စေပြတာမှုခံယူရတဲ့လူနာတွေပဲပါပေါ့နော
်အခုလိုမျိုးလူအစုလိုက်ပြုံလိုက်တည်ဆုံးခဲ့ရတာတွေမကြာခဏဖြစ်နေရတဲ့အတွက်အစိုးရတာဝန်ရှိတဲ့သူတွေဘက်ကအန္တရာယ်များတဲ့အန္တရာယ်ရှိတဲ့နေရာတွေကိုလုံးဝပိတ်သိမ်းပစ်လိုက်တင်ပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါက်ဆက်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံဒေါ်တွဲဘူးကတိုက်တွန်းပါတယ
်ဒီဖက်ဆိုင်ရဲ့အခြေအနေကတော့အလုံးလုံးတော့မဖြစ်ဘူးကျမတို့ကြည့်တာပေါ့နော်ဒီဥပဒေပေါ်ထွက်လာတဲ့အထိဒီလုံလောက်စုကိုရပ်ဆိုင်လိုက်တာတော့အကောင်းဆုံးပဲဘယ်နေရာမှလုံခြုံစိတ်ချရတဲ့နေရာဆိုတာမရှိတော့ဘူးတဲ့မျိုးထိုးပြလို့လည်းမရတော့ဘူးအဲ့ဒါကြောင့်မို့ဒါပိတ်သိမ်းလိုက်တာတော့အန်တီအကျဉ်းဆုံးလို့မြင်တယ်ပိတ်လိုက်ပြီးမှနောင်လုံးမယ်ဆိုရင်လည်းပေါ့နော်တကယ်ပြန်လည်ဆောက်စ်ပြီးမှလုံးတင်တယ်လို့မြင်ပါတယ်ရှင
်ကြောက်စိမ့်ပြင်းနေမှာအလုံးကျော်စီကဲမဲ့တူဖော်မှုကြောင့်ဒီလိုမျိုးလူတွေတည်ဆုံရတာတဘာဝပတ်ဝန်းကျင်နဲ့ဂေဟာစနစ်ဆူဆူဝါဝါထိခိုက်မှုတွေဖြစ်လာနေတာကိုဟန်တားနိုင်မှုအတွက်ခိုင်မာတဲ့ကြောက်မြတ်ဥပဒေပြဋ္ဌာန်းသင့်ပြီလို့ကချင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်ခဲ့ဘူးတဲ့ဒေါ်ထွဲဘူးကပြောပါတယ
်။တက်စီပြည်တော်စုလွှတ်တော်မှာကြောက်မြတ်ဥပဒေပြုတ်ပြင်းနေရပေါ့နော်။အဲ့ဒီကြောက်မြတ်ဥပဒေကိုအ мян ဆုံးရေးဆွဲပြီးမှဒီဥပဒေရေးဆွဲဖို့လိုတယ်။ဒါမှပဲကျမတို့ဥပဒေတွေဒီဥပဒေဟိုဘက်ကဆက်လာပြီးဆိုလို့ရှိရင်ကျမတို့ကချင်ပြည်နယ်မှာဒီအသေးစားကြောင့်ရဲ့ထုတ်လုပ်ခွင့်နဲ့ပတ်သက်မှာပေါ့နော်ဥပဒေပြဋ္ဌာန်းနိုင်မှာဖြစ်တယ်ပေါ့
အခုလိုမျိုးဖားကတ်နေပြည်တော်မှာမိမိတို့ရဲ့နိုင်ငံသားတွေဒုက္ခရောက်နေရတဲ့အဖြစ်ကိုတော့နိုင်ငံတော်ဆိုရဘက်ကဖြစ်စဉ်ကိုစုံစမ်းစစ်ဆေးပြီးကာကွယ်နိုင်မှုပို့ပြီးတော့မှထိရောက်တဲ့မူဝါဒတွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့မြကြီးနာဒုက္ကပောင်ခြေဆိုင်ကချင်အမျိုးသားကွန်ကရစ်ရဲ့တွဲဖက်အတွေ့အမှုဦးစင်ဝါလာကပြောပါတယ
်ကျိုးကအရင်တော့လည်းဒီကြောက်စိတ်မူဝါဒနဲ့ပတ်သက်ပြီးမှစိုးတင်သွင်းတာဟာလေအဲရှိပါလေဗျာဟို6ချက်ရှိပါဗျာအ6ချက်ကနေ3ချက်ကတော့လွတ်တော်တဲမှာလက်ခံပေးတဲ့အနေထားတွေမှာရှိပါဆက်လက်ပြီးတော့အဲ့ဒါကြောက်စိမ်းပြန်စားတဲ့သူ့ဖို့မှုမူဝါဒတွေကိုလည်းဒီဒေသခံနဲ့လက်ရောညီချင်လို့ရှိအောင်ဖြစ်ပြလာတဲ့ပြဿနာတဘာဝစုစုတွေကအစတာဝန်ခံတာဝန်ယူမှုအပိုင်းကိုလေဒီလုပ်ငန်းရှင်ကြီးဘက်ကနေအဲလုပ်ပေးနေချင်လဲပြီးတော့တော့ဒီအစိုးရဘက်ကနေလည်းအဲ့ဒါကိုတသမတ်ကြီးတည်တည်ကြကြနော်စနစ်ကြကြလေးပြင်ဆင်ထားစီမူပါလေဗျာ
ဖားကတ်ဒေသခံသတင်းသမားကိုစောမိုးထက်ကတော့အခုလိုမျိုးဖြစ်စဉ်နေနောက်မဖြစ်အောင်ဆိုရင်တော့အစိုးရပိုင်းနဲ့ကုမ္ပဏီတွေဘက်ကတာဝန်ရှိတယ်လို့ရေမစေးကြောက်တွေဘက်ကလည်းအန္တရာယ်များလို့တဲ့နေရာတွေမှာသွားပြီးတော့ကြောက်ရှာတာတွေမလုပ်ဖို့အရေးကြီးတယ်လို့သတိပေးလိုက်ပါတယ်။
ကျွန်တော်တို့အပြစ်တင်ခဲ့တာလည်းနှစ်ပြစ်ပြီးလည်းမနေတော့ဘူး။ကျွန်တော်တို့အပြစ်သာတင်နေတယ်ပြောင်းလဲမှုတွေဒီတည်ဆုံးမှုတွေရော့ရမှာတော့ဒီနေ့ဆိုအရန်မြင့်တက်လာတယ်ပေါ့နော်။နှစ်ဝက်ပဲရှိသေးတယ်လူတရာကျော်သွားပြီ။လူတရာကျော်သွားပြီဒါတော့မှကျွန်တော်တို့မော်တိုင်းမော်တိုင်းမှာမတော်တဆအကျဉ်းအနေပြုတ်ကြလို့အဲ့လိုမျိုးတဦးနှစ်ဦးတည်တဲ့ဟာလေးတွေကျွန်တော်တို့စိတ်ရင်းယူမထားဘူး။ရှင်းပြရအောင်အစုလိုက်အပြုံးလိုက်ဒီရဟာတွေပဲကျွန်တော်တို့ကအကျဉ်းနဲ့စရင်ပြုစုထားတာပေါ့ဥပမာအထူးထူးကျွန်တော်တို့ပေါ့အဲ့တော့ကျွန်တော်တို့အပြစ်မတင်မနဲ့ဘာလဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဘာလုပ်နိုင်တယ်လဲပေါ့တခုချင်းတခုချင်းဒီမှာကိုလီးဆိုင်ရာဖွဲ့စည်းတွေကဒီလိုအန္တရာယ်ရှိတဲ့နေရာတွေကိုမတူးဖို့ပေါ့ဗျာတားမြစ်ရတယ်ပေါ့ကျွန်တော်တို့အဓိကကကိုလူတွေကိုကိုတားတော့မင်းတို့ဒီနေရာအန္တရာယ်ရှိရင်မတူးနဲ့တောက်ကြောဘလောက်ကောင်းကောင်းကိုလူတွေကိုမတားဘူးဆိုပြေဦးမှာ
မကြာခဏမြေစာပုံတွေပြိုကျတဲ့အတွက်လူရာနဲ့ချီတည်ဆုံရလေးရှိပေပဲလို့အခုချိန်ထိကတော့ပြည်တော်စုအစိုးရကချင်ပြည်နယ်အစိုးရနဲ့လွှတ်တော်ဒီဒီကတာဝန်ရှိတဲ့သူတွေဘက်ကကြောက်စိမ့်တွေရဲ့လုပ်ငန်းကိုလုံခြုံရေးအဲ့ဒီဒေသမှာရှိနေတဲ့သူတွေရဲ့အသက်အန္တရာယ်လုံခြုံရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ဆောင်ရွက်ပေးနေတာတွေမရှိသေးဘူးလို့လည်းဖခန်ဒေသခံတွေကပြောပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ခါဘလူးနေမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ဒီစီစီကုန်လက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလိုင်းတွေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို Facebook စာမျက်နှာနဲ့ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖိုင်ယူနားဆင်နေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့
အရင်စိတ်ဆိုးရလက်ထက်နဲ့တော့မတူပါဘူး။ဒီအချိန်မှာတိရုပ်မကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်နေသွားပြီ။ဆိုတဲ့အခါကျတော့သူ့ရဲ့
အာတော့တရားလီလိုင်းဆွေးနွေးကောင်းကိုပြန်လဲတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြကြတဲ့စိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းအရာတွေကိုကောက်ထုတ်တင်ပြထားတဲ့အစီအစဉ်မနေ့ကအင်္ဂလိပ်စာသင်ခန်းစာပူးခြားချက်စာရတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဒေါ်လှလှတန်းနဲ့အတူကောက်ထုတ်တင်ပြပေးပါမယ်
။ The Asian Post သတင်းစာမှာ Myanmar's dangerous jade trade မြန်မာနိုင်ငံရဲ့အန္တရာယ်ကြီးလာတဲ့ကြောက်စင်းအယောင်ဝယ်ဆိုတဲ့ခေါင်းကြီးနဲ့ Aegis Arafin ရေးတာတဲ့ဆောင်မကနေကောက်နှုတ်တင်ပြလူပါလေဒီသတင်းမှာစစပိုင်းကဖကမြောက်ပိုင်းလုံကြီးမှာမြေပြိုမှုကြောင့်လူအနည်းဆုံး15ဦးသေဆုံးခဲ့ပြီးပြိုနေတဲ့မြေကြီးအောက်မှာပိတ်မိနေတဲ့ဗနယောက်ထရှိနိုင်မလဲဆိုတဲ့စိုးရိမ်မကင်းဖြစ်မှုတွေပေါ်ပေါက်စေခဲ့ပါလေဒါဟာမြန်မာနိုင်ငံမှာကြောက်စင်းတွင်မြေပြိုမှုဟာပထမဦးဆုံးချိန်နဲ့မဟုတ်ပါဘူးဒီမြေပြိုမှုတွေဟာကြောက်စိမ့်အများဆုံးထွက်တဲ့ဖကမှာဖြစ်တာတွေ့ရပြီးမြန်မာနိုင်ငံဟာကမ္ဘာအရေးသွေးပြည့်မီတဲ့ကြောက်စိမ့်80ရာခိုင်နှုန်းထွက်တဲ့နေရာလေးဖြစ်ပါတယ်။အဂတိလိုက်စားမှုနဲ့ပတ်ဝန်းကျင်ထိခိုက်မှုတို့ကိုစုံစမ်းစစ်ဆေးနေတဲ့ Global Witness အဖွဲ့ကြီးဆိုရ2014မှာကြောက်စိမ့်ထုတ်လို့ရမှာဒေါ်လာ31ဘီလီယံရခဲ့ပြီးလွန်ခဲ့တဲ့10နှစ်တာအတွင်းမှာဒေါ်လာ122ဘီလီယံရရှိခဲ့တာဖြစ်ပါတယ်။ဒီလိုဘီလီယံသိန်းနဲ့ချီရပေမဲ့ကြောက်စိမ့်တွင်တူသမားတွေရဲ့ဘီယန်ဒီရဲ့ကင်းဖို့တက်ဆိုင်ရာတို့ကလှုပ်ဆောင်ပေးနိုင်ခြင်းမရှိခဲ့ပါဘူးလူခံမှန်းကြီး3သိန်းလောက်မြန်မာနိုင်ငံအရရကလာပြီးကြောက်စိမ့်တွင်နေမှာစင်စင်ရဲနဲ့လုတ်ကင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံထွက်ကြောက်စိမ့်ရဲ့စီးပွားရေးလုပ်ငန်းကိုမြန်မာစစ်ကောင်ဆောင်ပိုင်းတွေတရုတ်ကုမ္ပဏီတွေနဲ့ပြည်တွင်းကုမ္ပဏီတချို့တို့ကထိန်းချုပ်နေတာလည်းဖြစ်ပါတယ်ပို့လို့ဆိုတာကဒီကြောက်စိမ့်တွေကိုအင်းဒီချင်းတရုတ်နိုင်ငံကိုခုတ်ထုတ်နေခြင်းပဲဖြစ်ပါတယ်2016ဒီမိုကရေစီအသွင်မကူးပြောင်းမီကြောက်စိမ့်လုပ်ငန်းအဂတိလိုက်စားမှုနဲ့ပတ်သက်လို့ Global Witness ကစုံစမ်းကြရမှာမြန်မာစစ်ကောင်ဆောင်ပိုင်းကဒေါ်လာတန်းနဲ့ချီတဲ့ကြောက်စိမ့်အယောင်ဝယ်တွေမှာပါဝင်ခဲ့ပြီးတရုတ်နဲ့တိုင်ဝမ်တို့ကအဓိကဝယ်ယူကြသူတွေအနေနဲ့အခွန်ကင်းလွတ်ခွင့်ရအောင်လဲလက်ဝါးရိုက်ခဲ့ကြတဲ့အတွက်2014တနှစ်မှာဒီမဲ့ကြောက်စိမ့်ကအခွန်ငွေဒေါ်လာ 6.2 ဘီလီယံနိုင်ငံကဆုံးရှုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းမှာမြေပြိုမှု2ချိန်ဖြစ်ခဲ့တာကိုကြည့်ချင်းအားဖြင့် NLD အစိုးရတက်လာပြီးတဲ့နောက်အပြောင်းအလဲသိမ့်မရှိဘူးဆိုတာကိုသိသာစေခဲ့တဲ့အကြောင်းနဲ့ပုံမူတင်းကျပ်တဲ့စီမံတွေချမှတ်ပြီးထိထိရောက်ရောက်ရည်ရွယ်ဆောင်ရွက်နိုင်ခြင်းမရှိရင်တော့ကြောက်စိမ့်တွင်တူသမားတွေအနေနဲ့ရေပေါ်စီလူဒန်းစားတွေရဲ့ခေါင်းပုံဖြတ်မှုကိုဆက်လက်ခံရမှာဖြစ်တဲ့အကြောင်းဆောင်းပါးမှာထောက်ပြထားပါလိမ့်ရှင်
။ပင်လုံကမြန်မာနိုင်ငံရဲ့မျှော်လင့်ချက်ကိုဆက်လက်ရှင်သန်နေစေတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့အတွေ့အမြင်အပေါ်ဆောင်းပါးကိုထိုင်းနိုင်ငံတို့ The Nation သတင်းစာမှာဖော်ပြထားပါတယ်။လူရီစကားပြောကြတယ်ဆိုတာပြစ်ခတ်နေတာတဲ့ပိုကောင်းပါတယ်။ဒေသနာလေးကပြီးဆုံးသွားတဲ့27ရာစုပင်လုံညီလာခံတတိယကြိမ်အစည်းအဝေးမှာတမ်းပြည့်ရဲ့ညဉ့်ဉန်းရေးနဲ့ပြန်လည်ရင်ကြားစီရေးအတွက်အခြေခံကြတဲ့အချက်14ချက်ကိုသဘောတူညီမှုရရှိခဲ့ပါတယ်။လမ်းပြမြေပုံကကျေပြန့်သလိုရှုပ်ထွေးလာပေမဲ့ဘလောက်ထပ်သွားရမယ်ဆိုတာကပေါ်လွင်နေပါတယ်။ပန်းနယ်ကိုတွေ့ထားပြီးပါပြီ။ဒါပေမဲ့သွားရမယ်ခီးကတော့တော်တော်ခက်ခဲပါတယ်လို့យေတာထားပါတယ်။ရှင်းမရဖြစ်နေတဲ့အကြောင်းအရာတွေထဲမှာညီလာခံကိုတက်ရောက်ဖို့လိုအပ်တဲ့သူတွေအားလုံးတက်ရောက်လာခြင်းမရှိတာဖြစ်ပါတယ်။ တိုင်းနာအဖွဲ့တွေတော်တော်များများမှာသူတို့ရဲ့နေမြေပိုင်နဲ့ကာကွယ်ရေးအပါအဝင်လက်နက်နဲ့ဖြည့်ရှင်းနေတဲ့ကိစ္စတွေရှိကြပါတယ်2016ခုနှစ်မှာစပြီးကျင်းပခဲ့တဲ့ပင်လုံညီလာခံဟာအရင်သမရဦးသိန်းစိန်လက်ထက်ကပြုလုပ်ခဲ့တဲ့တနိုင်ငံလုံးအပြစ်ခတ်ရက်စက်ရေးသဘောတူညီမှု NCA ကိုဆက်လက်အကောင့်ထည့်ဖော်နေတာဖြစ်ပါတယ်အခုညီလာခံမှာ NCA လက်မှတ်ရေးထိုးထားခဲ့တဲ့အဖွဲ့၁၀ဖွဲ့လုံးတက်ရောက်လာခဲ့တယ်လို့လက်မှတ်ရေးထိုးမှထားတဲ့မြောက်ပိုင်းမဟာမိတ်9ဖွဲ့ကလည်းဖိတ်ခေါ်ခဲ့ပါတယ်မဟာမိတ်ဖွဲ့ရဲ့ခေါင်းဆောင် KIA ဖွဲ့ကဂွမ်မိုဟာဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့ဆက်နက်ဆွေးနွေးကြဖို့သဘောတူခဲ့ပါတယ်ဆွေးနွေးပွဲမှာရရှိခဲ့တဲ့သဘောတူညီချက်14ခုထဲမှာတော့နိုင်ငံရေးစီးပွားရေးလူမှုရေးမီဒီယာအသုံးချမှုနဲ့သဘောဝပတ်ဝန်းကျင်ထိန်းသိမ်းရေးစတာတွေပါဝင်ပါတယ်တခြားအသေးစိတ်ကိုတော့ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးပင်လုံညီလာခံရဲ့ဥတီချက်တွေလမ်းလွဲသွားစီနိုင်တဲ့အကြောင်းချက်တွေအများကြီးရှိပါတယ်အဲ့ဒီထဲမှာတစ်ချက်ကတော့တက်မတော်နဲ့လူနည်းစုတိုင်းရင်းသားခေါင်းဆောင်တွေကြားမှာထားကြတဲ့သဘောထားတွေပဲဖြစ်ပါတယ်အခြေခံမူတွေဘလောက်ပဲသဘောတူညီမှုတွေရှိနေပါစေအမြင့်ကျယ်မှုနဲ့ကွဲပြားခြားနားမှုတွေကိုလက်မခံသေးသဖြင့်ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေဖို့ဆိုတာမနည်းစပ်နိုင်ပါဘူးမျှော်လင့်ချက်ကတော့ရှိနေပါသေးတယ်ဒီညီလာခံကြီးကနေသိလိုက်ရတဲ့အကောင်းဆုံးသတင်းကတော့တယောက်တည်းသူအားလုံးနောက်တစ်ချိန်ထပ်ပြီးတော့တွေ့ဆုံဖို့အတွက်သဘောတူညီခဲ့ကြတယ်ဆိုတာပဲဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်စာသင်ကားစာအစီအစဉ်ကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ American Indian 3 အင်္ဂလိပ်စာသင်ကားစာတွေကိုဒေါ်လလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ဒီကိမ်နဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်။စာလုံးပေါင်းက B A D bad ka soda makau na M O U T H mouth ka bazat so ro sakwai khlun ye dai yai adibe ka ro bazat ka soda makau na bo shi idiom adibe ka le khat sin sin lo su ya ba le me tu mya a chang makau pyo da nain pyo da kae ye pyo da atin pyo da so yin di atong ko yi nyun pyo lo ya ba le ဤသို့နှင့်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Mary bad mouths her husband everywhere. So, he got fed up and is planning to divorce her.
Mary ဟာသူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲ။ဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကြွားရှင်းဖို့ပြင်ဆင်နေပြီလေလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
Mary badmouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမေ၊သူများအကြောင်းမကောင်းပြောမေ၊ကဲ့ရဲ့ပြောဆိုမေဆိုရင်ဘယ်လိုပြောမလဲ?
Badmouth
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒါတော့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဒိုင်းလီလိုက်အစီအစဉ်ကိုပြန်ပြီးတော့ထုတ်လင်းပေးမှမို့နားဆင်တော်မူကြပါခင်ဗျာ
မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်ကနေပြီးတော့ကျေးဇူးပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာအိန္ဒိချင်းတရုတ်နိုင်ငံရဲ့လက်ရှိမြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်ကိစ္စဖြစ်ပါတယ်တရုတ်နယ်စပ်မှာခြေစိုက်ကြတဲ့ဒီ KIO ကချင်းလူလိုက်ရေးဖွဲ့ UWSC ဝါပီသွေးစီညီညွတ်ရေးအစရှိတဲ့ဒီလက်ရှိမှာစီရေးအားကောင်းတဲ့အဖွဲ့တွေပါတဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့ရဆိုလို့ရှိရင်အခုဒီပြီးသွားခဲ့တဲ့မကြာခင်ကပဲပြီးသွားခဲ့တဲ့21ရာစုပင်လုံညီနိုင်ညီလာခံကာလမှာဒီမြမထိပ်သီးခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံနိုင်ခဲ့ပါတယ်မြောက်ပိုင်းဖွဲ့အခုလိုမျိုးနေပြီးတော့ထိရောက်လာအောင်လို့ညီနိုင်ဆောင်ရွက်ရမှာအင်ဒီဂျင်တရုတ်နိုင်ငံဟာတော်လီအခမ်းကဏ္ဍတရအနေနဲ့ပါဝင်လာတာတွေ့ရပါတယ်ဒါကြောင့်မို့မြန်မာညီညာရေးအတွက်တရုတ်နိုင်ငံဟာဘလောက်ထိဩဇာတက်ရောက်လာသလဲ။နောက်ညီညာရေးမှာပါဝင်နေကြတဲ့အဖွဲ့အစည်းတွေဘက်ကရောတရုတ်နိုင်ငံရဲ့ဩဇာတရုတ်နိုင်ငံရဲ့တည်ကြွကြပါဝင်မှုကိုဘလောက်ထိလိုလားလဲဆိုတာကိုကျွန်တော်တို့အခုဒဲလီလက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။တူကတော့ဥပမောင်စုပါ။တူကတော့ဒီလက်ရှိမြန်မာနိုင်ငံရေးလေးလာသူတူဖြစ်ပါတယ်။ဇာတ်ရေးဆရာတူလည်းဖြစ်ပါတယ်။အဲနောက်တူကတော့ကုနေထွန်းနိုင်မှာကုနေထွန်းနိုင်ကတော့ ISP ဒီဒီမဟာပြောနဲ့မူဝါဒကြီးကလေးလိုက်အဖွဲ့ကြီးရဲ့ဒုတိယညွှန်ကြားမှုလည်းဖြစ်တယ်လို့ပဲလက်ရှိမြန်မာ Quarterly Magazine ရဲ့အ editor တူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့နှစ်ဦးစလုံးဟာလည်းပြီးခဲ့တဲ့21ရာစုပင်လုံညီနိုင်ညီလာခံကိုတက်ရောက်လေ့လာခဲ့ကြတဲ့သူလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးဥမ္မောင်အောင်စုဖိတ်ခေါ်ခြင်းပါတယ်ခင်ဗျာဥမ္မောင်အောင်စုကြားပါလားခင်ဗျာ
ကြားပါတယ်
ဟုတ်ကဲ့ဥမ္မောင်အောင်စုကြီးကျွန်တော်ခုနကပြောသွားသလိုပါပဲတရုတ်နိုင်ငံက
လက်ရှိအထူးဖြစ်ပေါ်တော့ဒီမြောက်ပိုင်းဖွဲ့နေပြီးတော့ရောက်လာအောင်လို့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့ဆုံနိုင်အောင်လို့ဒေါ်လေးတက်ကြွဆောင်ရလာတွေ့ရတယ်ခင်ဗျာအဲ့တော့လက်ရှိမြန်မာညီညာရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံရဲ့အခုလိုဝင်ရောက်ပါလာမှုဟာအကောင့်ဘက်ကိုသွားနိုင်လားဆွေးဘက်ကိုသွားနိုင်လားအရင်ဆုံးလေးသုံးသပ်ပြီးပါဦး
ကျွန်တော်ဆိုရတော့အကောင့်ဘက်ကိုသွားနိုင်တယ်လို့ထင်ပါတယ်ကျွန်တော်တို့တရုတ်ကဒီ2012ခုနှစ်မြန်မာညီညာရေးလုပ်ငန်းစဉ်စတဲ့အနေပြီးတော့တရုတ်ကိုယ်စားလှယ်ကိုဇိတာသူဖြစ်စေလုပ်ခဲ့တာပါတကယ်တော့2015ခုနှစ်အောက်တိုဘာမှာ NCA ညီအစ်လက်မှတ်ရှစ်ဖွဲ့ထိုးတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တစ်ဖွဲ့မှမပါမလာပါဘူးအဲဒီနောက်ပိုင်း2016ခုနှစ်မြေကုန်ပိုင်းမှာတရုတ်နဲ့စပ်ချောင်းမှာတိုက်ပွဲတွေပြင်းပြန်ဖြစ်လာတဲ့အချိန်မှာအဲတရုတ်နေနဲ့ဒီညီညာရေးလုပ်ငန်းစဉ်မှာတက်တက်ကြွကြွပါလာတာတွေ့ရပါတယ်ပါလာတဲ့အပြင်ကိုမြောက်ပိုင်းအဖွဲ့တွေကို NCA ထိုးကိုတိုက်တွန်းလာတာတွေ့ရပါတယ်အဲဒီမှာတော့စဉ်းစားစရာဖြစ်တာကဒီမြောက်ပိုင်းအဖွဲ့တွေက NCA နဲ့ပတ်သက်လို့အဲတော့အငင်းပွားပွဲရပြဿနာတစ်ခုဖြစ်ပြင်းမစစ်ပြင်းဖို့လိုအပ်တယ်လို့ပြောနေတဲ့အချိန်မှာတရုတ်က NCA ကိုပြောတာဟာ NCA မှန်ပြီးတော့မို့ NCA ဒီအစပြုချက်ဖြစ်ပြီဆိုတော့ကွဲဝီးရတာကွဲရမှုတွေတော့ရှိပါလိမ့်မယ်ဒါပေမဲ့အဲ့ဒါလို့တိုက်တွန်းနေတဲ့အချိန်မှာပဲ2019နဲ့မှာ FNPCC ဆိုပြီးတော့မြောက်ပိုင်းအဖွဲ့တစ်ခုပေါ်လာတယ်ဒီအဖွဲ့ကလည်း NCA လမ်းကြောင်းတိုင်းမသွားဘူးလို့ပြောလိုက်တဲ့အခါမှာအစိုးရနဲ့ဒီမြောက်ပိုင်းအဖွဲ့တွေကမှဆက်သွယ်မှုကတဖြည်းပြတ်တောက်လာအဲ့ဒီအချိန်မှာတရုတ်ကတွန်းတွန်းတိုက်တိုက်ပါဝင်မှုကပိုးပြီးတော့အဲပါဝင်ပတ်သက်လာတယ်လို့ထင်ပါတယ်အဲ့ဒါဒုတိယကြိမ်ညီလာခံမှာလည်းပဲမြောက်ပိုင်းဖွဲ့တွေကိုကျွန်တော်ညီလာခံရောက်အောင်တိုက်တွန်းတွန်းပို့လာတယ်အခုတတိယကြိမ်မှာလည်းတွန်းပို့လာတာတွေ့ရတယ်အဲ့ဒါတရုတ်ကစစ်ဆန်ညီနိုင်မှုတွေလို့ပြောလို့ရတယ်ဒါပေမဲ့ဒုတိယကြိမ်ပင်လုံညီလာခံမှာအကျိုးအမြတ်သိမ့်မရှိပေမဲ့တတိယကြိမ်ပင်လုံညီလာခံပြီးမှတော့အဲကောင်းမွန်တဲ့ကျိုးဆက်တွေထွက်လာလိမ့်မယ်လို့ညွှန်လင်းရတဲ့အချိန်တွေတွေ့ရပါတယ
်ဟုတ်ကဲ့ခင်ဗျာဥပမာဆိုဒီလိုင်းပေါ်မှာခဏနေပြပေါ့ခင်ဗျာနောက်ထပ်ပင်နယ်ဆွေးမြေကုနေထွန်းနိုင်ကိုကျွန်တော်ညွှန်ပြပါတယ်ကုနေထွန်းနိုင်ကြားပါလားခင်ဗျာ
ကဲ
ကြားပါဟုတ်ကဲ့ခုနကုနေဥပမာဆိုဆွေးနွေးသွားတယ်လေကုနေထွန်းနိုင်ကြားမိပါပါသူကတော့လက်ရှိလက်တလောကာလမှာတော့တစုံတရာအကျိုးတော့ဖြစ်နိုင်တယ်ပေါ့နော်ကုနေထွန်းနိုင်ကတော့လက်ရှိတရုတ်နိုင်ငံဒီလောက်ထိတဲတဲဝဝနဲ့ညီညာရေးလုပ်ငန်းစဉ်မှာပတ်သက်လာတာနဲ့ပတ်သက်ပြီးတော့အစိုးပြစ်ပေါ့ဘယ်လိုများသုံးသပ်မိပါလဲ
ကျွန်တော်တို့မြင်လာတော့ဗောနော်ဒီတရုတ်ရဲ့အနေအထားကိုကျွန်တော်အချင်းချင်းပြောရင်တော့ကသူအစဉ်တစားကျွန်တော်တို့ကျင့်သုံးလာတဲ့အဂျွဲထရက်ဗောနော်နှစ်ခွဆက်ဆံရေးပုံစံမျိုးကိုအမြဲတမ်းသူတုံးလာတယ်အခုလည်းအဲ့ဒီပုံစံအတိုင်းပဲတုံးတယ်လို့ပဲကျွန်တော်တို့ယူဆတယ်ဟိုတိတ်ကြီးမှတော့ဟိုပြုသူ့အနေနဲ့ဒီပုံစံကိုပြုပြီးကြောင်းလဲမဲ့ပုံစံမျိုးတော့မရှိဘူးအခုတော့ကဝါဂျီကွန်ဂျီတစ်ပါတီနဲ့ဆက်ဆံရေးအစားကိပဲနောက်ပိုင်းမြောက်ပိုင်းဖွဲ့ဆက်ဆံရေးကိစ္စပေါ့နော်နောက်ဆုံးဒီအတွင်းပိုင်းမှာဆိုရင်လည်းဒါအစိုးရကိုဆက်ဆံတယ်လို့ပြောနောက်အစိုးရနဲ့ဆက်ဆံလို့မရဘူးချင်းဒီဆက်ဆံခြင်းနဲ့လူကိုပါတီချင်းဆက်ဆံတယ်ဆိုတဲ့ပုံစံမျိုးတွေနဲ့သူပုံပေါ်ပြီးတော့မှဆက်ဆံလာတာရှိတယ်ပေါ့အဲ့တော့ဒီအခုရင်းချမ်းရေးမှာလည်းသူဒီပုံစံအတိုင်းပဲပါလာတယ်အဲလက်ရှိမှာဆိုရင်လည်းပင်လုံနေထောက်ကြည့်တယ်လို့ပင်မညီလာခံကြီးကအဲအားရစရာမကောင်းမိမဲ့လို့ဒီဘေးရက်ဆွေးတွေ့ပွဲတွေကအကျိုးတန်းမှုရှိတယ်ဆိုတဲ့အဲအားရကြရှိတယ်ဆိုတော့အတန်လေးလည်းထွက်လာတဲ့အခါကျတော့သူ့အမိနဲ့ပို့ပြီးတော့မှအားဆိုင်လောက်ဆောင်နေတယ်လို့မြင်ရတယ်ဒါပေမဲ့ဒီဟာကိုသူဘာကြောင့်လုပ်တယ်လဲပေါ့နော်ခုနဆရာဦးမောင်ဆိုပြောလာတယ်မှလည်းပါပါတယ်ဟိုဒီရေဝန်တစ်ခုလမ်းကြောင်းတစ်ခုတော့ဒီဘက်ကစီးပွားရေးဇင်းကြံကိစ္စပေါ့ကျွန်တော်ကတော့ဟိုအဲ့ဒါတက်ဟိုနည်းနည်းလေးပို့ပြီးတော့တွေးကြည့်တယ်ဒီတကယ်တမ်းကဒီရေဝန်တစ်ခုလမ်းကြောင်းတစ်ခုကိုစီးပွားရေးဇင်းကြံကိစ္စလို့ဆိုတာကဒီစပိုင်လာပေါ့ဒီဖြတ်မြင်းလုံးမဲ့လူမရှိဘူးလောလောဆယ်အနေထားအရကအစိုးရလုပ်မယ်ဆိုလည်းလုပ်လို့ရတယ်တက်စစ်တက်ကလုပ်မယ်ဆိုလည်းလုပ်လို့ရတယ်တန်တာလက်နက်ကိုင်တွေဆိုတာလည်းကျူးကျူးမယ်လို့ပြောရတယ်ဟုတ်ဒီရေဝန်ရှင်းရှင်းနဲ့ပြောရတယ်ဆိုရင်ပြောမယ်ဆိုရင်တော့သူလက်ရှိလုပ်နေတဲ့ချင်းတန်းကြီးကဘယ်လိုပဲဥတည်နေတယ်လဲဆိုတော့ဒီမှာကြီးထဲမှာရှိနေတဲ့အားစုတွေအားလုံးကိုသူကဩဇာလွှမ်းမိုးမှုရှိတယ်သူကိုပြီးခိုရမယ်ဆိုရယ်ပုံစံမျိုးကိုပဲတွားနေတယ်လို့ကျွန်တော်တို့မြင်တယ်ဒီပုံမှန်မှုဒီလိုပဲကျွန်တော်တို့အစိုးအပြစ်ဘယ်လောက်ကြီးဖြစ်လာနိုင်လဲဆိုတော့ကြည့်စောင့်ကြည့်ရမှာပေါ့လေသူရဲ့ဩဇာကလည်းအရင်စိုးရလက်ထက်နဲ့တော့မတူပါဘူးဒီအချိန်မှာတရုတ်မကောင်းကြောင်းပြောဖို့ပြောတဲ့လူတော့အတော်နေသွားပြီဆိုတဲ့အခါကျတော့သူရဲ့ဩဇာအာဏာကတော့ဦးအရင်ဆိုးရလက်ထက်တွေမြန်မာပြည်မှာပို့ပြီးတော့တက်ရောက်မှုရှိနေတယ်နိုင်ငံရေးရဩဇာအာဏာမှာတက်ရောက်မှုရှိနေတယ်လို့ကျွန်တော်မြင်တယ်သူကလည်းဒီအချိန်မျိုးပဲသဘောကျတယ်ဒီအချိန်မျိုးပဲလိုချင်တယ်လို့ယူဆတယ်အဲ့ဒီအခြေအနေတွေအတိုင်းဆက်ရှောက်နေလို့ပဲကျွန်တော်မြင်ပါဘူးဗျ
ဟုတ်ကဲ့ခင်ဗျာကုမမောင်ဆိုးရကုနေထွန်းနိုင်ကိုလီလိုက်ပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်တော့ရှင်နေချိုးဖိတ်ခေါ်ချင်ပါတယ်ကျွန်တော်ပြင်းဆုံးကုလွန်းဆောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကုလွန်းဆောင်ကလက်ရှိကချင်ငင်းငန်းရေးလှုပ်ရှားမှုကော်မတီမှာလည်းပါတယ်လက်ရှိကချင်မှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်လို့ငင်းငန်းရေးလှုပ်ရှားနေသူတူလည်းဖြစ်ပါတယ်ခင်ဗျာအဲ့တော့ကုလွန်းဆောင်ကကျွန်တော်ကကုလွန်းဆောင်အမည်မပြောခင်မေးမြန်းတာမလုပ်ခင်ကျွန်တော်ကုလွန်းဆောင်အမည်အရင်ဆုံးမေးချင်ပါတယ်တရုတ်နိုင်ငံကအခုလိုမျိုးမြောက်ပိုင်းကိစ္စတွေမှာဂျာဝင်ညှိနှိုင်းလာတဲ့ကိစ္စနဲ့ပတ်သက်လို့ကုလွန်းဆောင်ဘယ်လိုများမြင်ပါလဲခင်ဗျာ
ဟုတ်ကဲ့ဒါကတော့တစ်သက်ကကျွန်တော်တို့ဒီတချင်တိုင်းတာတယောက်အနေနဲ့ကျွန်တော်တို့ဒါလည်းလည်းမကျွန်တော်ကျေးဇူးပါတယ်ဒီဒီနိုင်ငံကနေကျွန်တော်တို့မြန်မာပြည်ရင်းချမ်းရေးဒီဆောင်မဖြစ်စဉ်ပေါ်မှာတစ်သက်ချွတ်ချွတ်နဲ့ကျွန်တော်ပါဝင်တာဒါဖြစ်ပြင်တာကြာပြီလို့တောင်းမှကျွန်တော်မြင်မိပါတယ်ဒါမဲ့တစ်သက်ကပြောမယ်ဆိုရင်ဒါကစေတနာအမှန်နဲ့ဖြစ်စေခြင်းတဲ့ဒီမေတ္တာတဘောဆန္ဒနဲ့မဟုတ်ပဲနဲ့တစ်သက်ကချီးအားပုံတန်နဲ့လုပ်နေတယ်လို့ကျွန်တော်တို့အဲ့လိုမြင်မိပါတယ်ပါတီလည်းဆိုရင်ကျွန်တော်တို့ဒီဇွန်လ9ရက်နေ့မှာကျွန်တော်တို့ဒီအခုတရုတ်တန်မတ်ဟောင်လင်းရဲ့ကျွန်တော်တို့ဒီသူတို့ဒီရန်ကုန်စံယုံမှာကျွန်တော်တို့တွားပြေဆုံးတဲ့အချိန်မှာသူကကျွန်တော်တို့ဒီချင်းလူငယ်တွေကို MCA ထိုးရမယ် MC ခင်ဗျားတို့ကချင်းဒီ MCA ထိုးရမယ်ဆိုပြီးဒီ MCA ထိုးဖို့ပဲတိုက်တွန်းတဲ့ပုံစံတည်းကျွန်တော်တို့မြင်နေရတယ်ဆိုတော့တစ်ခါတည်းပြန်ကြည့်နေချင်းကတော့ဒီတရုတ်နိုင်ငံရဲ့ကျွန်တော်တို့ဒီမြန်မာပြည်ရဲ့ငင်းချမ်းကြီးအခန်းကဏ္ဍမှာဥမတာမအရေးကြီးတယ်လို့ကျွန်တော်တို့ဒါကျွန်တော်တို့လည်းမှတ်ယူပါတယ်ယုံရဲယုံကြည်ပါတယ်ဒီတရုတ်နိုင်ငံနဲ့ဒီတက်တက်ချာချာပေါင်းတာကိုလည်းကျွန်တော်အများကြီးကျေးဇူးတင်တယ်ဒါမှလည်းအခုတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့အခုသူ့ရဲ့ဒီမြန်မာပြည်ရဲ့အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်မှာစစ်ပွဲတွေဆက်တိုက်သမတော်ဘက်ကနေအင်တာနက်ထိုးစစ်ဆင်မှုတွေဖြစ်နေတဲ့အခြေအတော်တွေမှာကျွန်တော်တို့ဒီစီးပွားရေးဆိုင်ရာကျွန်တော်တို့ investment တွေဒီစမှုစုံမြန်မာမျိုးနဲ့တွင်အတော်တွင်းမှာစမှုစုံစီမံကိန်းဧက5000ကို data ခံတယ်နဲ့ရှင်းလင်းတယ်မှုမရှိတဲ့နဲ့ဒီဒီအစိုးရနဲ့ကျွန်တော်တို့ဒီမြန်မာပြည်အစိုးရနဲ့ MOU ထိုးတဲ့ကိစ္စတွေပြီးရင်ကျွန်တော်တို့ဒီကချင်ပြည်နယ်မြန်မာမျိုးမှာတရုတ်မြန်မာဆက်ဆံရေးရုံးတွေကိုကျွန်တော်တို့ data ခံခေါင်းဆောင်တွေနဲ့ဘာမှရှင်းလင်းမှုမရှိတဲ့နဲ့နေပြည်တော်ဘဟုအစိုးရနဲ့ပဲဆွေးနွေးပြီးမှတရုတ်မြန်မာဆက်ဆံရေးနေဆက်ဆံရေးကျွန်တော်တို့အဒီရုံးပုံစံနဲ့ကျွန်တော်တို့ဖွင့်ခဲ့တာတွေပြီးရင်ကျွန်တော်တို့ဒီ data ခံတွေရဲ့လူခွင့်ရေးပြဿနာတွေကိုကျွန်တော်တို့တုံ့ပြန်မှုတွေစုံတရာကျွန်တော်တို့မရှိပဲနဲ့ကျွန်တော်တို့ဒီရှစ်သက်ရေးရကိုလည်းကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်အထူးသဖြင့်ကျွန်တော်တို့ဒီတရုတ်နိုင်ငံနဲ့ဆက်ဆက်တဲ့နေဆက်ဆက်တဲ့ပြည်အငားမှန်ဒီမှာပဲရှစ်ဖြစ်တဲ့အချိန်မှာပဲတရုတ်တယ်ဥပဒေကနေကြုံပြရတော့ကြမှုရှိပြန်မယ်ကျွန်တော်တို့တခြားကျွန်တော်တို့အခြား data တွေမှာကျွန်တော်တို့ GDP နဲ့ဒါမှကဒေတာအနှံ့အပြားမှာတမတော်ဘက်ကနေထိုးစစ်ဆင်မှုတခြားတွေရှိလာတဲ့အချိန်မှာသူ့ဘက်ကနေကြုံပြရတော့ကြမှုတွေမရှိတာတော့ကျွန်တော်တို့တော်တော်လေးဝမ်းမြေမိပါတယ
်ဒါ
တော့ဒီကျွန်တော်တို့ဒီမှာဒီရဲ့လက်ရှိရင်းချမ်းရေးပေါ်မှာမြန်မာတမတော်ရဲ့အခန့်ကဏ္ဍဟာဒီမှာမှအရေးပါပါတယ်ဆိုတော့တရုတ်နိုင်ငံလည်းကျွန်တော်တို့ဒီမြန်မာပြည်ရဲ့ခုနဆရာတို့ဆွေးနွေးတယ်လို့မျိုးကျွန်တော်တို့တရုတ်နိုင်ငံကတော့အတိုင်းအတာတစ်ခုအထိကျွန်တော်တို့မြန်မာတမတော်ကိုတော့လည်းကောင်းမြန်မာပြည်အစိုးရကိုတော့လည်းကောင်းအတိုင်းအတာလက်နက်ကန်ကြီးကောင်းအတိုင်းအတာတစ်ခုအထိပြည်သက်ကနေတွန်းအားပေးနိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒါကြောင့်မို့မြန်မာဒီမြန်မာအင်းချမ်းရေးတည်ဆောက်မှုအပေါ်မှာတရုတ်ဒီအစိုးရအနေနဲ့ကျွန်တော်တို့လဲလဲနဲ့နဲ့ထားပြီးမှကျွန်တော်တို့ဒီဒေတာခံတိုင်းအတာပြည်သူတွေအလုံးပူးပေါင်းပါဝင်နိုင်တဲ့အနေအထားတွေကိုလည်းဒီကျွန်တော်တို့အရေးကြီးတဲ့အမတော်အစိုးရဒီတိုင်းကလည်းနဲ့ကံကြီးချားထင်းမှာကျွန်တော်တို့ဒီအစိုးရအနေနဲ့တော့လည်းကောင်းတိုင်းအသည့်တမတမတော်အနေနဲ့တော့လည်းကောင်းတိုင်းကလုံးအပြည့်အခက်ရရှိရေးကိုကျင်းညာပေးချပြီးမှကျွန်တော်တို့ဒီမတရားအတင်းတွေကိုကျွန်တော်တို့ကတရားဝင်ထုတ်ပြပြီးတူတူဒီအားလုံးပူးပေါင်းပါဝင်နေတဲ့ငင်းချမ်းရေးအခြေအချင်းကိုပွင့်လင်းမြင်တာထင်တာတဲ့အားလုံးကျွန်တော်တို့ပွင့်လင်းချပါတော့စေတနာအမှန်နဲ့အားလုံး inclusive ဖြစ်နိုင်အောင်ကျွန်တော်တို့အဖန်ဒီပင်နိုင်ငံကတော့ပုံမှန်တင်တော်မလို့ကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဟိုလေးကိုမောင်ဆိုးကိုအရင်ဆုံးမေးချင်ပါတယ်ခုနကမြောက်ပိုင်းအဖွဲ့ရည်နဲ့ပတ်သက်လို့ပါပဲမြောက်ပိုင်းအဖွဲ့ရည်ကတရုတ်ကနေပြီးတော့တစုံတရာဖိအားပေးပြီးတော့ NCA လက်မှတ်ထိုးခိုင်းတယ်နောက်တစ်ခုကမြန်မာနိုင်ငံထဲမှာသူတို့နေပြီးတော့မှညီလာခံတက်တုံးကလည်းဈေးစာရှင်းလင်းပွဲလုပ်မယ်ဆိုတော့တရုတ်ဘက်ကနေပြီးတော့မလုပ်ဖို့တားတယ်လို့လည်းသိရတယ်ကျွန်တော်တို့ကသတင်းကြားတာပေါ့နော်အတီးပြုတ်ချက်တော့လုပ်လို့တော့မရပါဘူးနောက်တစ်ခုကလက်ရှိမြောက်ပိုင်းဖွဲ့တွေလာတဲ့အချိန်မှာလုံခြုံရေးအစသူတို့ခေါ်လာတဲ့အချိန်မှာတရုတ်နိုင်ငံတာဝန်ယူပြီးတော့ခေါ်လာတယ်လို့သိရပါတယ်ခင်ဗျာမြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဘယ်လိုများရှိပါလဲခင်ဗျာ
မြောက်ပိုင်းဖွဲ့တွေနဲ့ပတ်သက်လို့တရုတ်ဩဇာဆိုတာနဲ့ဆိုတာတဲ့မြောက်ပိုင်းဖွဲ့တွေနဲ့မြောက်ပိုင်းဖွဲ့များသည်မြန်ဆက်တရုတ်နဲ့ဆက်တရုတ်တခြားမှာရှိပြီးတော့မိမိလူကဆက်ဆံရေးတွေရှိတဲ့အတွက်တရုတ်နဲ့ကင်းလို့မရဘူးလို့ပြောရမှန်ပါတယ်ခင်ဗျာအဲ့လိုအနေထားအောက်မှာဒီမြောက်ပိုင်းအဖွဲ့ကငင်းငင်းလုံငန်းစီကိုတွန်းလာတယ် NCA ထုံးကိုတွန်းလာတယ်ဆိုတာနဲ့ပတ်သက်ပြီးတော့မြောက်ပိုင်းအဖွဲ့ကြီးရဲ့တုံ့ပြန်မှုကလည်းပဲပြောပြောတိုင်းခေါင်းငိမ့်နေအစ်စ်မှာတော့မရှိပါဘူးအစိုးရကတော့ NCA ထုံးကိုနဲ့ပတ်သက်လို့ဝါရဲ့တုံ့ပြန်မှု SSP ရဲ့တုံ့ပြန်မှုဆိုတာတော့သတင်းတွေမှာကျွန်တော်တွေ့ရပါမှာ KN ရဲ့တုံ့ပြန်မှုအစစ်အဖွဲ့ပေါင်းစုံအသီးသီးရဲ့တုံ့ပြန်မှုတွေတွေ့ရမှာပါအဲ့တော့ကျွန်တော်တို့ကကျွန်တော်တို့က welcome ကျိုးစိုးတာတခုကတော့တရုတ်အနေနဲ့ဤသူ့နယ်စပ်ချက်မှာစစ်ပွဲတွေမဖြစ်စေခြင်းနဲ့အတွက်ကြောင့်မလို့ပြည်ရင်အေးရစေခြင်းနဲ့အတွက်ကြောင့်မလို့သူ့ရဲ့ OVO အကျိုးစီးပွားအတွက်ပဲဖြစ်စေเนา
今年这一年对，两年年有东部东实在今年收银，把这些钱那个慢慢干干的都在比着，这个新的比。那我也不会的，你看那些呢？他们那说，你看那些呢？我怕你比我罗没路他妈的，我这怕他都不了，这怕他皮啊皮的说啊，你话说，这那么样了，别那我皮心内里没路他妈的。
OK， 其实我看，这那多少钱，那都来李来毛要你了吧？乌丹毛，乌丹毛，孙女路要吧嘞，明年你明年路要吧嘞，乌毛毛孙媳妇嘞，你头难媳妇。
OK， ที่ว่าสุดาอากูแต่งงานแล้วเข้าไปเนี่ยแต่ว่าน้องมาอุ้งช่องนี่ละที่ว่าปีนี้เดี๋ยวมาเที่ยวเกี่ยวกับยาสีเดียวน้าว่าปีนี้มาเสียดีเดียวเดี๋ยวปีนี้มาตัวแบรนด์มาเสียไปกลุ่มนี้ไปเลยว่าสุดาแต่งงานแล้วลูเนื้อดูว่าสุดาลูเนื้อดูตัวจ้องแค่ไหนมาแล้วก็จะรู้ดีสั้นที่ตัดชีวิตมาเลยแล้วจะรู้คู่นัดท้องป้องไว้ยังมาเลยตัดชีวิตเนี่ยดีไม่ใช่จ้ามาอาจจะดีเดียว ไต่ทุบอยู่ว่าจะเข้าฉากเลยไอ้มาเลสีตัวว่าจะแบบอยู่อะไรแล้วที่พอที่อยู่ดีกว่าเพราะเนี่ยเลยนี่ที่เราเล่าเรื่องไม่ใช่ฮะล่ะที่เราจะเข้าไปว่าจะเข้าไปว่าจะอากงลงเลยจ้าบ้าแล้วทุกคนที่ตัดชีวิตน้ำมาชีเดชั่งจะไต่ทุบเลยคือฮะล่ะจะเราอยากให้พี่น้องมาชีเดล่ะเราโดยเฉพาะบางอะไรก็ว่าแต่ทุกคนอากงลงเชียงนี่มีเราตัวเพลย์เลยตัวเราพี่
อะไรอยู่มาอะไรจนเราดีกว่าแต่มาเกี่ยมาจนเราวิวอาณาโตเมอะไรอยู่ที่เดียวที่ปาวันนี้เนี่ยจะดีมาเดียวอากูวีตัวตลาดสุดาเนี่ยมาตัวเดียวจนเราลาวซีเมอะไรอยู่ที่เนี่ยเนี่ยจะเลสีเดียวที่ปาเลสีเดียวมาตัวตาบ่ตัวเลวดีโอเชงกูว่าแบบโอเคก็ทุเลาบ่แบบโอเคอุตมะจีจูว่าคือถ้าเราตัวเชนเตียวยามีพี่ปาเลกเนี่ยจนเราคุณีทุนนั่งกูเบดีเตียวเนี่ยพัตตุลุเนี่ยตะคุลีมีจีมาเลกเนี่ย
ที่เดียวเนี่ยตัวยิ่งกูที่เป็นยี่ในงานการเงินจะมาเงินการเงินส่วนใหญ่ก็จะทำให้ยิ่งขึ้นในประเด็นว่าเนาะถ้าเจ้าผู้ยี่ปานี่เนี่ยยิ่งเงินที่เสียงถ้าปานาเราที่เนี่ยว่าจะรู้นั่นเนี่ยเราจะรู้เป็นแนวเจ้าจ้าอันนั้นว่าเนาะจะรู้เรื่องเปลี่ยนเลยสิ่งเกี่ยวกับว่าเว้ยส่วนอุมาเดียจะรู้ว่าดีเจียนสีบุคือกับดูยี่ใต้ข้างมือจะเสียตัวสังเกตุกรรมที่อันมาส่วนจะรู้ว่าดีในงานการที่ป่าวปัตตานีกูแต่จำเอาไปก็เลยบอกไม่จ้
မြောက်ပိုင်းကုစလေတွေဗဟိုလဲတွေ့မှာလဲဘာလို့မှာလဲအကုန်လုံးကိုသူတို့ကသိချင်နေတယ်အဲတရင်ချက်လက်နေတယ်သူတို့ကပဲကင်ဆွဲထားတယ်ပေါ့နော်ဒီဟာကအဲကျွန်တော်တို့ဒီရှိဆက်သွားမယ်ဆိုရင်တော့ဒါတွေကအရင်တည်းပြောင်းနေကိစ္စတွေတည်လာတယ်ဥပမာမြောက်ပိုင်းအဖွဲ့ရင်းနဲ့ဆိုရင်ဒီနေရာနဲ့ကောင်းကောင်းသူတို့တွေ့နိုင်တဲ့အနေအထားမျိုးမရှိခဲ့ဘူးအဲတရင်ကချင်းလဲတွေလည်းသူမလုံနိုင်ခဲ့ဘူးလုံမယ်ဆိုရင်မလုံနိုင်ခဲ့တာပေါ့နော်အဲ့ဒီအနေအထားလေးတွေကျွန်တော်တွေ့ရတယ်ဒါနေပြီးတော့ဥပမာဟိုတယ်ဆိုလဲဒီဟိုဘာလဲဟိုတယ်ကဒီတရုတ်ရဲ့ဟို finally တခုလို့တော့ဖြစ်သွားတဲ့အနေအထားမျိုးလောက်သူရှိတယ်ဒါတွေကကျွန်တော်တစ်ခါခါပြန်ကြည့်ရင်ပချုံချာအာနာနဲ့တွားပြီးတက်ဆိုင်နေတယ်ပေါ့နော်ဆိုတော့ဒါမျိုးလေးကျွန်တော်တို့သတိထားဖို့လိုလိမ့်မယ်တခုကတော့ကျွန်တော်တို့တိုးတက်မှုရှိရာအဲတိုးတက်မှုဆောင်ကျင်းနိုင်ရင်တော့ကောင်းတယ်ဒါဆိုတစ်ခါမှလည်းအဲ့ဒီတိုးတက်မှုကကျွန်တော်အချုပ်ချာအာနာနဲ့လဲရမယ်ဆိုရင်တော့ဒါကျွန်တော်တို့အတွက်ဆိုရင်ကြောင်းတဲ့ကိစ္စတွေလည်းကျွန်တော်မြင်ပါတယ်ဟုတ်ကဲ့
ခင်ဗျာကျွန်တော်တို့ဒိုက်ရိုက်လီလိုက်အစီအစဉ်အချိန်လဲဆစ်သွားလို့ပါအဓိကပေါင်းဆွေးနွေးပြီးတယ်ဥမမောင်ဆိုဦးနေထွန်းနိုင်နဲ့တော်ရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ရိုက်လီလိုက်အစီအစဉ်ကျွန်တော်တို့ဒီမှာပဲရနာကြပြီပါခင်ဗျာအားလုံးကျေးဇူးတင်ပါတယ
်ဒါကတော့ကုသညဦးစီစဉ်တင်ဆက်တဲ့အင်္ဂါညဒိုက်ရိုက်လီလိုက်အစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးကြတာဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ဗဟုထုနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
တို့ရရှိမှာခင်ဗျာ ရုရှားအစိုးရဟာသတင်းမီဒီယာလွတ်လပ်ခွင့်ကိုထိန်းချုပ်နေစေဖြစ်ပါတယ်။ရုရှားနိုင်ငံကပြဋ္ဌာန်းထားတဲ့ဥပဒေတွေထဲမှာ Radio Free Europe, Radio Liberty, RFR နဲ့ VOA တို့လိုနိုင်ငံသတင်းဌာနတွေကိုပြစ်မှတ်ထားထိန်းချုပ်နေတဲ့လုပ်ရက်အပေါ်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရအမျိုးသမီး Heather Newark ကပြစ်တင်ရှုတ်ချလိုက်ပါတယ်။ RFR နဲ့ VOA တို့ဟာရုရှားဥပဒေရဲ့ထိန်းချုပ်မှုအောက်မှာဆက်ရှိနေပြီးရုရှားနိုင်ငံရဲ့ထုတ်လွှင့်ခွင့်ကိုပါကာလကြာရှည်တားမြစ်ထားပါတယ်။ဒါနဲ့မကနောက်ထပ်ခြေတလန်းတိုးပြီးဇူလိုင်လ3ရက်နေ့ကရုရှားလွှတ်တော်မှာဥပဒေတရအတည်ပြုနိုင်ရေးကိုကြိုးပမ်းလာကြပါတယ်။သတင်းစုဆောင်းရမှာသတင်းဌာနအနေနဲ့မဟုတ်ဘဲတတိပုဂ္ဂလအဖြစ်နဲ့သာသတင်းရယူကြဖို့ဆိုတဲ့သတ်မှတ်ချက်ကိုအဲ့ဒီဥပဒေကျမ်းမှာရေးထားတာပါ။ဒီဥပဒေကျမ်းဟာလွတ်လပ်စွာဖော်ထုတ်နေတဲ့သတင်းတောက်တွေနဲ့ဘလော့ဂါတွေရဲ့ရေးသားဖော်ပြချက်တွေပေါ်ရုရှားအစိုးရကလက်တုပ်ပြန်နိုင်အောင်အထောက်အကူပေးတဲ့လက်နက်တစ်ခုဖြစ်လာတယ်လို့Miss Newark ကတည်ပြီးလိုက်ပါတယ်။ American အတန်းလွှင့်လုပ်ငန်းများဘုတ်အဖွဲ့ဒါရိုက်တာ John Lansing ကတော့ RVR နဲ့ VOA တို့ကိုတိုက်ခိုက်နေမှုအပေါ်အထူးစိုးရိမ်မိကြောင်းပြောပါတယ်။ရုရှားရဲ့ဥပဒေသစ်ဟာအရှိန်အဝါဩဇာကြီးတဲ့ဒီသတင်းဌာနတွေကိုနိုင်ငံရေးအရတိုက်ခိုက်နေတယ်ဆိုတာရှင်းနေကြောင်းရုရှားပြည်သူတွေကိုမှန်ကန်တိကျပြီးယုံကြည်ရလောက်တဲ့သတင်းတွေနေ့စဉ်ပေးနေတာကိုဂုဏ်သိက္ခာကြဆင်းအောင်လှုပ်ဆောင်နေခြင်းသာဖြစ်ကြောင်းသူကပြောပါတယ်။အဲ့ဒီဥပဒေဟာကျွန်တော်တို့သတင်းတောက်တွေကိုမှားယွင်းစွာအပြစ်တင်နေသလိုသူတို့ကိုအန္တရာယ်တွန်းပို့နေကြောင်း John Lansing ကပြောပါတယ်။1985ခုနှစ်တုန်းကဖင်လန်နိုင်ငံမှာချုပ်ဆိုခဲ့တဲ့ Helsinki သဘောတူစာချုပ်ပါအချက်တိုင်းလွတ်လပ်စွာထုတ်ပေါ်ရေးသားပြောဆိုခွင့်တွေပါဝင်တဲ့လူသားတွေရဲ့အခြေခံလွတ်လပ်ခွင့်ကိုရုရှားအစိုးရကတောင်းဝန်ခံလေးစားလိုက်နာဖို့လိုကြောင်းအမေရိကန်အစိုးရကတိုက်တွန်းလိုက်ပါတယ်။ RFRL နဲ့ VOA တို့အပေါ်ပြစ်မှတ်ထားလုဆောင်နေတာဟာလက်ခံနိုင်စရာမရှိသလိုစိုးရိမ်စရာလည်းကောင်းပါတယ်ဒါပေမဲ့ဒီလုပ်ရက်တွေကရုရှားနဲ့ကဘာတလွှားကကျွန်တော်တို့ရဲ့သောရရှင်တွေအတွက်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအထောက်ပံ့ဖြစ်စေနိုင်တဲ့သတင်းတင်ဆက်ပေးတဲ့လုပ်ငန်းကိုတော့အဟံတားဖြစ်စေမှာမဟုတ်ဘူးလို့မစ္စတာလန်ဇင်းကကြေညာလိုက်ကြောင်းပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ပြီးပါပြီ
သောရရှင်တို့ခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘော်မှုကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ VOA ရဲ့တနာ ਈ စာမနက်ပိုင်းအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ second 16နဲ့25ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးဦးမှာလည်းဖြစ်ပါတယ်ခင်ဗျာ VOA ကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်အောင်လွင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလမှာရုရှားဘက်ကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမေရိကန်ထောက်လိုင်းတိုင်ဝမ်ကတင်ပြချက်တွေကိုသူလက်ခံပါတယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပြောပါတယ်။အရင်တနေ့တုန်းကဖင်လန်နိုင်ငံမှာရုရှားသမ္မတဗလာဒီယာမူဒီယာပူတင်နဲ့သူပူးတွဲသတင်းစာရှင်းလင်းပွဲတုန်းကတော့အမေရိကန်ရွေးကောက်ပွဲကိုရုရှားကဝင်ပြီးတော့နှောက်ယှက်တာမရှိဘူးလို့သမ္မတပူတင်ရဲ့ညှင်းဆိုချက်ကိုသမ္မတထရန့်ကထောက်ခံခဲ့ပါတယ်။သမ္မတထရန့်ထောက်ခံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ Republican နဲ့ Democrat Party နှစ်သလုံးကလွတ်တော်အမတ်တွေအပြင်းထန်ဝေဖန်မှုတွေရှိလာခဲ့ပြီးတဲ့နောက်တစ်ရက်မှာပဲသမ္မတထရန့်ကသူပြောခဲ့တဲ့စကားကိုပြန်ပြင်ပြီးတော့အခုလိုရှင်းပြလာတာပါ။အမေရိကန်ထောက်လိုင်းအဖွဲ့ကိုမယုံမဲရုရှားသမ္မတရဲ့ပြောဆိုတာကိုယုံကြည်တဲ့အတွက်အမေရိကန်လွတ်တော်အမတ်တွေကသမ္မတထရန့်ကိုအပြင်းထန်ဝေဖန်ရှုံ့ချခဲ့ကြတာပါ။ကမ္ဘာစီးပွားရေးသုံးပုံတစ်ပုံကိုလွှမ်းခြုံမဲ့အကြီးမားဆုံးနိုင်ငံတကာအထူးစည်းပွားရေးဆောင်ဖန်တီးဖို့လွတ်လပ်စွာကုံသွဲရေးဆိုင်ရာသဘောတူညီချက်စာချုပ်တစ်ခုကိုဥရောပသမဂ္ဂနဲ့ဂျပန်နိုင်ငံတို့အကြားမှာလက်မှတ်ရေးထိုးခဲ့ကြပါပြီ။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေ၊ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထုခ်၊ဥရောပကောင်ရှင်ဥက္ကဋ္ဌရှွန်ကလော့ဂျွန်ကာရိုသုံးဟာဂျပန်နိုင်ငံတိုကျိုမြို့မှာမနေ့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။အဲဒီစာချုပ်အရဂျပန်နိုင်ငံကတင်ပို့မဲ့မော်တော်ကားကစပြီးတော့လျှက်စစ်သုံးပစ္စည်းအစုံတကဥရောပနိုင်ငံတွေကဂျပန်ကိုတင်ပို့မဲ့ဒင်ကဲဝတ်သားဝိုင်းအပါဝင်စိုက်ပျိုးရေးကုန်ထုတ်ပစ္စည်းတွေပေါ်မှာခွန်ကောက်ခံနေမှု99ရာခိုင်နှုန်းထိဖျက်သိမ်းသွားမှာဖြစ်ပါတယ်။ကုလသမဂ္ဂတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုယ်စားလှယ် Miss Christine Bugna ဟာတောင်းရကြခီးစဉ်ဘင်္ဂလားဒေ့ရှ်နိုင်ငံပြည်ဆောင်သွားပါပြီ။သူရဲ့အစီရင်ခံစာကိုဥရောပလုံခြုံရေးကုလသမဂ္ဂလုံခြုံရေးကောင်စီမှတင်နာနေကြလို့ရှိရင်တကားပိတ်တင်ပြဖို့ရှိပါတယ်။
တရင်ချင်းချုပ်ကိုကိုကျော်အောင်လင်းကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုက Mac Engineer ဖြစ်ပြီးတော့အတမိုင်းဆိုင်ရာ Engineer ကတော့ Daryl Smith ဖြစ်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတော်တာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားများအားလုံးကြမ်းမှရှင်လန်းပြီးတော့အဆအဆအယအယဆင်ပြေချောမှုကြပါစေ ဗီဒီယိုကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ဆက်မိုးပြီပ
This program has come to you from the Voice of America, Washington.